Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တရဲ့2023ခုနှစ်နိုဝင်ဘာလ25ရက်စနေနေ့အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32အပြင်စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကလည်းဖတ်ယူနားဆင်နိုင်ပါတယ်။ဒါ့အပြင် VOA website Facebook နဲ့ YouTube ကနေလည်းထုတ်လွှင့်ခြင်းတွင်တခါတည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အစ္စရေးနဲ့ဟာမတ်တို့ဒီကနေ့အကျဉ်းသားတွေအပြန်အလှန်ဖလှယ်ကြဖို့ရှိပါတယ်မြန်မာနယ်စပ်မှာတရုတ်ကစီးရဲလက်ကျင့်မှုတွေပြုလုပ်နေပါတယ်ရိုဟင်ဂျာတွေကိုပြည်ပမထွက်နိုင်အောင်ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကဖမ်းဆီးကန်တက်ဟန်တာနေပါတယ်ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူတင်ပြပေးမှာပါခင်ဗျာ
ကျေးဇူးပါကိုဇောင်းဝလိုက်အခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်ထဲမှာဆိုရင်ဒေါ်ဆန်းစုကြည်ရဲ့သားဥဆောင်တဲ့လွတ်လပ်မှုတတူးထို့လှုပ်ရှားမှုပွဲထိုင်းမှာစီစဉ်သူကသူပြောသားခဲ့တာကတော့ဒီလွတ်လပ်မှုအတွက်ကိုကျိုးစွန့်အနစ်နာခံအသက်ပေးဆက်ခဲ့သူတွေကိုဂုဏ်ပြုရင်းဒီပွဲလုပ်တာလို့ပြောခဲ့တာပါအခုလိုသတင်းပေးပို့ချက်အပြီးမှာတော့စနေညပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုတန်စီစဉ်နောက်ဒီမိုကရေစီလူ့ခွင့်နဲ့ခေပြိုင်ကဘာပြီးရင်အာရှနိုင်ငံရေးနောက်လေယာစီးပွားနဲ့ဥရရာသည့်အစည်းအဝေးတွေဇက်တိုက်လာဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ပဲပြောပြပေးပါမယ်ခင်ဗျာ
။ Israel က
ကိုယ့်ရဲ့အသားမှာရေးထိုးပြလာအောင်ဒီတော်လိုင်းရဲ့မှာဘယ်လောက်ထိပါဝင်နေလဲဆိုတာကို
Israel နဲ့ Hamas အဖွဲ့အစည်း၄ရက်ကြာအပြစ်ခတ်ရက်ဆဲထားတဲ့ဒုတိယနေ့ဖြစ်တဲ့ဒီကနေ့နိုဝင်ဘာလ25ရက်နေ့မှာအစ္စရေးတစားကန14ယောက်ကိုဟာမတ်အဖွဲ့ကပြန်လွတ်ပေးဖို့ရှိပြီးအပြန်အလှန်အားဖြင့်ပါလက်စတိုင်းအကျဉ်းသား42ယောက်ကိုပြန်လွတ်ပေးမယ်လို့အစ္စရေးအရာရှိတွေကပြောပါတယ်ကာတာအီဂျစ်နဲ့အမေရိကန်ပြည်ထောင်စုတို့ကြားဝင်ပြီးအစ္စရေးနဲ့ပါလက်စတိုင်းအာဏာပိုင်တွေအကြားရရှိထားတဲ့သဘောတူညီချက်အရဟာမတ်အဖွဲ့ကအစ္စရေးတစားကန်စုစုပေါင်း50ကိုပြန်လွတ်ပေးဖို့ရှိပြီးအစ္စရေးဘက်ကလည်းပါလက်စတိုင်းအကျဉ်းသား150ကိုပြန်လွတ်ပေးမှာဖြစ်ပါတယ်သဘောတူထားတဲ့အရေးအတွက်ထပ်ပို့ပြီးနောက်ထပ်တစားကန်10ယောက်ကိုလွတ်ပေးတိုင်းတရက်တိုးပြီးအပြစ်ခတ်ရက်ပေးမယ်လို့အစ္စရေးတို့ဘက်ကပြောထားပါတယ်အပြစ်ခတ်ရက်ထားတဲ့၄ရက်မြောက်နေ့မှာဟာမတ်စစ်သွေးကြွတွေဖမ်းဆီးထားတဲ့နောက်ထပ်တစားကန်တွေကိုထပ်လွတ်ပေးရေးသဘောတူညီမှုအသေးရနိုင်အောင်ကြားဝင်ဆေးစပ်ပေးနိုင်မှုမျှော်လင့်ထားတယ်လို့ကာတာအစိုးရပြောခွင့်ရကပြောပါတယ်နှစ်ဖက်အပြစ်ခတ်ရက်ဆဲမှုစတင်အသက်ဝင်တဲ့မနေ့နိုဝင်ဘာလ24ရက်နေ့တုန်းကတော့အစ္စရေးမျိုးသမီးနဲ့ကလေး73ဦးအပါအဝင်တစားကန်24ဦးကိုဟာမတ်စစ်ဘက်ကပြန်လွတ်ပေးလိုက်ပါတယ်ပြန်လွတ်လာသူတွေထဲမှာထိုင်းနိုင်ငံသား10ဦးနဲ့ဖိလစ်ပိုင်နိုင်ငံသားတူပါဝင်ကြောင်းဒီကိစ္စမှာဂျာဝင်ဆောင်ရွက်ပေးခဲ့တဲ့ကာတာအစိုးရကပြောပါတယ်ခင်ဗျာ
အစ္စရေးလူမျိုးဘီလီယံနာတထေးကြီးပိုင်တဲ့ကွန်တင်စင်ဘောကြီးတစီအိန္ဒိယသမုဒ္ဒရာထဲမှာတိုက်ခိုက်ခံခဲ့ရပါတယ်ပါလက်စတိုင်းဟာမတ်စစ်သွေးကြွတွေပေါ်အစ္စရေးကစစ်ဆင်နေချိန်မှာအီရန်နိုင်ငံကလို့တန်လျာရှိတဲ့အဝေးထိန်ဒရုန်းနဲ့တိုက်ခိုက်ခံခဲ့ရတာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးတာဝန်ရှိသူတွေကဒီနေ့စနေနေ့မှာပြောလိုက်ပါတယ်မော်တာနိုင်ငံအလံလွှင့်ထားတဲ့ဒီကုန်တင်သမောကိုနိုင်ငံတကာရေးပိုင်တဲ့ထဲမှာလက်လက်တက်ဆင်နိုင်တဲ့တူဂန်ပုံ Shahed 136 drone ရင်းနဲ့တိုက်ခိုက်ခဲ့တာမှာသင်္ဘောမှာထိခိုက်ပျက်စီးမှုရှိခဲ့ပေမဲ့သင်္ဘောသားတဦးမှာတော့ထိခိုက်မှုမရှိဘူးလို့အမည်မဖော်လိုတဲ့ကာကွယ်ရေးတာဝန်ရှိသူကပြောတာကို AP သတင်းကကိုကဖော်ပြခဲ့တာပါဒူဘိုင်းနိုင်ငံက JBL စိတ်ကမ်းမှာနောက်ဆုံးကန့်ကွက်ခဲ့တဲ့ CMA CGM စင်မီနာမည်နဲ့ကုန်တင်သမောဟာစင်ကာပူနိုင်ငံအခြေစိုက် Eastern Pacific Shipping Company မှာမှတ်ပုံတင်ထားပြီးအဲ့ဒီကုမ္ပဏီပိုင်သူကတော့ Israel တထေးကြီးဖြစ်ပါတယ်ခင်ဗျာ
Ukraine နိုင်ငံမြို့တော် Kiev ကိုဒီကနေ့မနေ့အစောပိုင်းက Iran လို့ Shahed drone ယာဉ်အများအပြားနဲ့ Russia ကပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ Ukraine အစိုးရတာဝန်ရှိသူတွေကပြောပါတယ်တိုက်ခိုက်မှုကြောင့်ကလေးငယ်တဦးအပါအဝင်လူ9ဦးထိခိုက်ဒဏ်ရာရသွားတယ်လို့ Kiev မြို့တော်ဝန်Vitali Krishkov ကပြောပါတယ်ဒါဟာယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်ခြင်းကစလို့ရုရှားတို့က drone ယာဉ်နဲ့အများဆုံးတိုက်ခိုက်တဲ့လို့ရဖြစ်တယ်လို့လည်းယူကရိန်းလေတပ်ကပြောပါတယ်ရုရှားရဲ့ပက်ထင်းတပ်ဒုံးကျည်တွေရဲ့တိုက်ခိုက်နိုင်စွမ်းဟာသူတို့အနေနဲ့ပင်လယ်နဲ့ဆိုင်ရာရေတပ်မဟာကျုပ်ရဲ့ဒေသမဟာကျုပ်မှာရှိတဲ့စစ်သည်မော်တွေအပေါ်ဒုံးကျည်တွေဘလောက်ထပ်ဖြစ်သတ်ဆင်နိုင်တယ်လဲဆိုတဲ့အပေါ်မူတည်တယ်လို့ဗြိတိသျှကဝေးဝန်ကြီးဌာနကဒီကနေ့နိုဝင်ဘာလ25ရက်နေ့မှာထုတ်ပြန်တဲ့ရုရှားယူကရိန်းစစ်ပွဲဆိုင်ရာနေ့စဉ်ထောက်လိုင်းသတင်းမှာဖော်ပြထားပါတယ် ရုရှားရေတပ်မဟာနဲ့ဆီဗာစတိုပိုမှာရှိတဲ့စခန်းကိုဒုံးကျည်တွေထပ်ဖြည့်တပ်ဆင်နိုင်ပေမဲ့ခရိုင်းမီးယားဒေသကတပ်စခန်းကိုတပ်ဆင်နိုင်ခြင်းမရှိတာကြောင့်ယူကရိန်းတို့ရဲ့ drone ယာဉ်နဲ့တိုက်ခိုက်ခံရနိုင်ခြင်းရှိတယ်လို့လည်းဗြိတိသျှထောက်လှမ်းရေးအစီအခံစာမှာဖော်ပြထားပါတယ်ခင်ဗျာ
VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.19 kHz 15953ည5.25 kHz 11803ည5.32 kHz 9335တို့ဖြင့်စနေတင်းငွေမှာ5.19 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံနဲ့နယ်စပ်ဖြစ်တဲ့တရုတ်နိုင်ငံတောင်ပိုင်းမှာတရုတ်စစ်တပ်ကဒီကနေ့နိုဝင်ဘာလ25ရက်နေ့ကစတင်ပြီးတော့စီးလက်ကျင့်မှုတွေပြုလုပ်နေပါတယ်တရုတ်နိုင်ငံတောင်ပိုင်းစစ်ဒေသအတွင်းကကြီးတက်အနေနဲ့လျင်မြန်စွာတုံ့ပြန်နိုင်မှုနယ်စပ်ဒေသကိုပိတ်ဆို့ထိန်းချုပ်မှုပစ်ကတ်ထပ်ခိုက်နိုင်ရေးစွမ်းကိုစစ်ဆေးနိုင်ဖို့အတွက်ရည်ရွယ်တာဖြစ်တယ်လို့တောင်ပိုင်းစစ်ဒေသအသင်းနဲ့ပြန်ကြားရေးပြောခွင့်ရလေတပ်အကြီးတန်းဗိုလ်မှူးကြီးထန်ကျွင်းလီကပြောတာကိုအစိုးရရဲ့ဆင်ဟွာသတင်းမှကိုကဖော်ပြပါတယ်အခုစီးရဲလက်ကျင့်မှုဟာနှစ်စဉ်ပြုလုပ်တဲ့လက်ကျင့်မှုဖြစ်ပါတယ်ဒါပေမဲ့တရုတ်နိုင်ငံတောင်ပိုင်းနဲ့ထိစပ်နေတဲ့မြန်မာနိုင်ငံဘက်မှာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်ညီတော်မဟာမိတ်သုံးဘွဲ့ပူးပေါင်းမဟာမိတ်အဖွဲ့တွေအကြတိုက်ပွဲတွေပြင်းထန်နေချိန်မှာပြုလုပ်နေတဲ့စီးရဲလက်ကျင့်မှုဖြစ်ပါတယ်ရှမ်းပြည်မြောက်ပိုင်းမှာကိုကန့်တအောင်းနဲ့ရခိုင်တိုင်းဒေသလက်နက်ကိုင်မဟာမိတ်အဖွဲ့တွေက10/29စစ်စင်ရေးစတင်ခဲ့ပြီးချိန်ကစလို့စစ်ကောင်စီလုံခြုံရေးစခန်းပေါင်း190တဲ့မင်းအကိုတင်ယူခဲ့တယ်လို့ကိုကန့်တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။သူတို့ရဲ့ထိုးစစ်အရှင်ကိုနောက်တစ်ဆင့်တိုးရမယ်လို့ညီနောင်မဟာမိတ်သုံးဘွဲ့ကသတင်းထုတ်ပြန်ခဲ့ပြီးနောက်တစ်ရက်မှာပဲတရုတ်နိုင်ငံတောင်ပိုင်းမှာတရုတ်စစ်တပ်ကစီးရဲလက်ကျင့်မှုတွေပြုလုပ်လာတာလည်းဖြစ်ပါတယ်။ဒီလိုတရုတ်နိုင်ငံဘက်မှာပုံမှန်စီးရဲလက်ကျင့်မှုတွေပြုလုပ်မဲ့အစီအစဉ်ကိုမြန်မာဘက်ကအကြောင်းကြားထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကပြောကြားခဲ့ပါတယ်။
မြန်မာနိုင်ငံနဲ့လည်းတရုတ်နိုင်ငံနဲ့အတူငင်းညမ်းစွာအတူရှင်တွဲနေထိုင်ရေးမူကြီးငှက်ရက်ကိုလိုက်နာပြီးနေထိုင်ဆောင်ရွက်လျက်ရှိပါတယ်။နိုင်ငံတကာစတင်တင်ရင်းအေးချမ်းရေးလုံခြုံရေးကိုပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။ဒါပြင်တရုတ်ပြည်သူ့သမ္မတနိုင်ငံသမ္မတော်ကြီးရဲ့ရေဒါစစ်တမောများလည်းမြန်မာနိုင်ငံကိုချစ်ကြည်ရေးခီးအကြရင်မှာလာရောက်လည်ပတ်ဖို့ရှိပါတယ်။
ဘလောက်တက်ဖွဲ့အင်အားနဲ့ဘလောက်ကြအောင်စီးရဲလက်ကျင့်မှုပြုလုပ်မလဲဆိုတာကိုတော့တရုတ်ဘက်ကပြောကြားထားခြင်းမရှိပါဘူးခင်ဗျာ
အင်ဒိုနီးရှားနိုင်ငံကိုရေချောင်းကနေထွက်မဲ့မြန်မာကရင်ဂျာဒုက္ခသည်တွေကိုဖမ်းဆီးနေတယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကပြောလိုက်ပါတယ်ဆက်လက်စီးဖို့တနက်မြို့ကစစ်ကမ်းရှိရာကိုဥတီသွားနေတဲ့ဒုက္ခသည်စခန်းတွေကထွက်လာကြသူရင်ဂျာဒုက္ခသည်58ယောက်ကိုမနေ့တောက်ကြနေကဖမ်းဆီးလိုက်တယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကဒီနေ့စနေနေ့မှာပြောလိုက်တာပါဒီလိုထွက်ခွာကြမဲ့ဒုက္ခတွေတချို့ဟာလိုက်ပါခွင့်ရဖို့တယောက်ကိုအမေရိကန်ဒေါ်လာ1000လောက်စီပေးခဲ့ရတယ်လို့ပြောခဲ့ပါတယ်ခင်ဗျာ Direct from Washington The Voice of America The VOA မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့နိုဝင်ဘာ25ရက်စနေညအထူးကြဆုံးသတင်းတွေကိုကိုဇော်ဝင်လိုင်းနဲ့ပြောပြခဲ့တာပါအခုကတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်ပါဒေါန်ဆန်းစုကြည်သာဦးဆောင်တဲ့လွတ်လပ်မှုတက်တိုးထုတ်လှုပ်ရှားမှုအကြောင်းပါဒီမိုကရေစီရေးအတွက်ကြိုးပမ်းရင်းသိဆုံးခဲ့သူတွေထောင်ချနေသူတွေကိုမမေ့ဘူးဆိုတာပြတဲ့အနေနဲ့မြန်မာဒီမိုကရေစီကောင်းဆောင်ဒေါန်ဆန်းစုကြည်ရဲ့သားငယ်ကင်မဦးဆောင်ပြီး Freedom Tattoo Campaign ကိုနိုင်ငံဆောင်မှာလုပ်နေပါတယ်မြန်မာရေးကဘာမှာပိုအယုံဆိုင်အောင်လုပ်တဲ့ဒီလှုပ်ရှားမှုကိုထိုင်းနိုင်ငံမဲဆောက်မှာလုပ်ခဲ့တာကိုမညညိုလင်းပြောပြပေးပါဦးခင်ဗျာ
စစ်ကြောရေးမှာကြာဆုံးခဲ့ရတဲ့ကျွန်တော်တို့ရဲ့ရဲပေါ့နိုင်ငံကုံဆောင်လဝိချံပြီးကိုဒူးဒူးခေါ်ငကားမောင်ဂုံပြူတဲ့အနေနဲ့ဂုံပြူတက်တူထူကြမယ
်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလကစစ်အာဏာသိမ်းပြီးနောက်ပိုင်းအခုချိန်ထိစစ်တပ်ရဲ့ဖိနှိပ်ညှဉ်းပန်းမှုတွေအပေါ်အခြေခံပြီးဖြစ်လာရတဲ့ပြည်တွင်းစစ်ပွဲတွေအကြားအိုးအိမ်စွန့်ပြေးလွှားနေကြရတဲ့စစ်ဘေးဒုက္ခသည်တသန်းကျော်ကိုကူညီဖို့နဲ့စစ်တပ်ရဲ့ရက်စက်ညှိမ့်မှမှုတွေကိုကမ္ဘာကတည်လာစေဖို့အတွေ့ရည်ရွယ်ပြီးမြမဒီမိုကရေစီကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့သားငယ်ကင်ဦးစီးတဲ့တူးတူးအမတ်တရတက်တူးကမ်ပိန်းကိုအခုလ22ရက်နေ့ကထိုင်းနိုင်ငံမဲဆောက်မှာကျင်းပခဲ့ကြပါတယ်
မင်းဆွေရသားပေါ့နော်ကင်ကိုတိုင်းနေပြီးတော့ဟောဟိုပေါ့ကျမတို့ရဲ့ဒီလက်ဝိတ်ကျမပေါ့နော်အဲညီမလက်ဝိတ်ဆရာကိုတူတူကသူ့ရဲ့သူ့ရဲ့ကလပ်ဖြစ်တဲ့နဂမန်ဆိုတဲ့ကလပ်ရှိပါတယ်အဲ့ဒီကလပ်ကနေပြီးတော့ကိုတူတူကနေပြီးတော့ပေါ့နော်သူဖန်းခံထိပ်ပြီးတော့တစ်နှစ်ကြာမှမိသားစုကနေပြီးတော့ကိုတူတူကိုဟောစစ်ကြောရေးမှာပေါ့နော်ထိသွားတယ်ဆိုတဲ့အကြောင်းကြားပါတယ်အဲ့ဒီကနေစပြီးတော့ဒီကင်ကနေမင်းဆွေရသားကင်ကနေပေါ့နော်ဒီဟိုအညတရပေါ့နော်ကျမတို့တကဘာလုံးမှာတော့ဟိုထားပါတော့နော်တခြားကျမတို့တော်လိုင်းရေးမှာကြာဆုံးသွားတဲ့ရဲဘော်ရဲဘက်တွေအများကြီးရှိပါတယ်အဲ့ဒါအောင်မှကင်ကနေမှာအဲ့ဒီရဲဘော်ရဲတဲ့ဘက်တွေမှာမှကိုတူတူကိုပေါ့နော်ငကမန်ကိုကိုတူတူငကမန်ကိုကင်ကနေရွေးပြီးတော့ပေါ့နော်ဒီကမ်ပိန်းကိုပြုလုပ်ရခြင်းဖြစ်ပါတယ်အာနောက်ကင်ကိုတိုင်းကလည်းတတူးကိုအရန်မျက်နှုတ်ချစ်မြတ်လို့ပါတယ်မြမမှုတွေကိုလည်းအရန်ချစ်မြတ်လို့တဲ့သူဖြစ်တဲ့အတွက်အဓိကပေါ့နော်ကျမတို့ဒီမြမတော်လိုင်းရဲ့အကြောင်းကိုဒီကဘာလုံးကချိန်မိအောင်တောက်ပြီးတော့ပို့ပြီးတော့စိတ်ဝင်စားမှုရအောင်ကင်ကနေပေါ့ဒီကမ်ပိန်းကိုပြုလုပ်ရခြင်းဖြစ်ပါတယ်ကျမတို့ရဲ့အခုတော်လိုင်းရဲ့ပေါ်ချုပ်ကြီးချက်တွေကျမတို့ရဲ့မျက်နှုတ်တန်ဖိုးထားမှုတွေကိုပေါ်လင်အောင်လို့ပေါ့နော်အဲ့ဒီဟာကြောင့်ကျမတို့အသားမှာဒီယုံကြည်ချက်တွေနဲ့မျက်နှုတ်တန်ဖိုးထားတာတွေကိုအသားထဲမှာရေးထိုးထားလာအောင်ကိုကျမတို့ရဲ့တော်လိုင်းရေးမှာဘလောက်တွေစိတ်သက်ခိုင်မာလဲဘလောက်ထိတန်မာနေလဲပေါ့နော်ဘလောက်ထိကိုကျမတို့ကကိုယ့်ရဲ့အသားမှာရေးထိုးပြားလာအောင်ထိတော်လိုင်းရေးမှာဘလောက်ထိပါဝင်နေလဲဆိုတာကိုကျမတို့ကဒါတစ်ကဘာလုံးသိအောင်ခင်ရနေပြီးပျက်တာတာပါဟိုဒါအတ
င်းနဲ့ကိုတွေးနေရေးရေးထွက်နေပုံပြန်ရတဲ့အချိန်မှာသူကယူးမလို့
အခန်းထဲမှာမြမအေးစိတ်ဝင်စားအားပေးသူတွေကသူတို့ရဲ့ကိုယ်တော်မှာတည်သည့်အထိအမှတ်တရပါသွားစေမယ်ကင်းမြေးဆွဲထားပြီးတူးတူးထိုးခဲ့တဲ့ငကားယူပုံကိုထိုးခဲ့ကြတာပါအ
ေးစစ်ဆက်တက်ပြတ်မှုကိုခံခဲ့ရတဲ့ဤသူတွေအတွက်ရဲ့စကြောရင်းရဲခန်းတွေမှာအသက်ဆုံးခံခဲ့ရအသက်ဆုံးခဲ့ရတဲ့ကျမတို့ရဲ့ရဲဘော်တွေပြီးတော့ချင်းတော်တွေထဲမှာမတရားကြိုးပေးတက်ပြတ်ခံလိုက်ရတဲ့ကျမတို့ရဲဘော်တွေဒီအခုချိန်ကြီးအချင်းကြားနေတယ်ဖြစ်တယ်ကျမတို့ရဲဘော်တွေပေါ့နော်သူတို့တွေအတွက်ကျမတို့ကလူမြောက်တဲ့နေရာတစ်ခုမှာရောက်နေရဆိုပေမဲ့လည်းသူတို့တွေမမေ့သေးဘူးပေါ့နော်ကျမတို့စိတ်ထဲမှာသူတို့တွေကအမြဲတမ်းရှိနေတယ်ပြီးတော့ကျမတို့ရဲ့ရည်မှန်းချက်ပန်းလိုက်ဖြစ်တယ် Federal Democracy မရသေးသေး၍ကျမတို့ဘယ်တော့မှရက်တန့်ကောင်းမှာမဟုတ်ဘူးဆိုတဲ့အကြောင်းပေါ့နော်အဲ့အကြောင်းလေးတွေကိုသူတို့လည်းသိကြည်ခြင်းနဲ့ကဘာလည်းသိကြည်ခြင်းနဲ့ပြီးတော့နောက်တစ်ချက်ကအဲဒီအချင်းတော်မြေမှာရောက်ရှိနေတဲ့ကျမတို့ရဲဘော်တွေရဲ့မိသားစုဝင်တွေပေါ့နော်သူတို့လည်းကျမတို့ကသူတို့နဲ့အစိတ်ခဲတသားလေးရှိနေတယ်ကျမတို့ရဲဘော်တွေကိုလည်းမိမထားဘူးသူတို့ရဲ့မိသားစုဝင်တွေကိုလည်းမိမထားဘူးဆိုရဲဟာလေးတွေကိုသွားဖို့ပြခြင်းနဲ့အဲဒီအတွက်ကြောင့်ကျမတို့ရဲ့အသားပေါ်မှာဒီတက်တူးလေးကိုဆွဲကြံနေအောင်ထုတ်ပြီးသူတို့ပြသခြင်းနဲ့ကျမတို့သူတို့နဲ့အတူတူရှိနေသေးတယ်ရက်တန်တော့ဆိုတာပေါ့
ဒီကမ်ပိန်းကိုထိုင်းနိုင်ငံမှာအပြင်တခြားနိုင်ငံတွေမှာလည်းကျင်းပကြတယ်လို့ဆိုပါတယ်။မင်းဆောင်မှာကျင်းပတဲ့ခန်းနာကိုထိုင်းအာဏာပိုင်တွေရဲ့တားမြစ်မှုတွေကြားကပဲမဖြစ်ဖြစ်အောင်ပြုလုပ်ခဲ့ကြပြီးမြမအရေးလှုပ်ရှားသူတွေနဲ့စိတ်ဝင်စားအားပေးသူတွေကလည်းစစ်ဆေးပိတ်ဆို့မှုတွေကြားကပဲပါဝင်တက်ရောက်ခဲ့ကြတာပါရှင်။ကျွန်မညွန့်ညွန့်လွင်ပါ
။စေးမင်တတူလို့
ကျောင်းဆန်းစိတ်တောင်ဆန်းစုကြည်သာဦးဆောင်တဲ့တတူးလှရှာမှုမှန်တယ်လို့လည်းပြောပြခဲ့တာပါအခုတော့စနေညအပတ်စဉ်ကဏ္ဍပါအရင်ဆုံးတော့လူခွင့်ရေးပြောပြတဲ့ဒုအတန်ပါမြန်မာဒုက္ခသည်တွေပေါ်အိန္ဒိယလူမျိုးခရက်ကိုပြောထားပါတယ်အိန္ဒိယနိုင်ငံမနီပူရာပြည်နယ်မှာအခက်အခဲတွေကြားခလုံနေရတဲ့မြန်မာဘက်ကစစ်ပြေးဒုက္ခသည်တွေဟာအိန္ဒိယလူမျိုးရေးပဋိပက္ခကြောင့်နေထိုင်ရပိုခက်ခဲလာနေတာကို Frontier မြန်မာပြောပြပေးပါဦးခင်ဗျာ
ကတော့ဒီလိုဒီမှာကျောင်းမှာသင်ရှိကြတယ်လို့ခြားတာလို့ဘာလို့တော့ရှိကြတယ်လို့ခုနကပြတယ်ဒီကျောင်းကသူ့အဖို့သူ့လာကြည့်ရောသူ့ရှိလာဒီရက်ကချောင်းကြီးမှာတော့ဝါလေကျွန်တော်တို့ဒီမှာကဆူရအဲ့လိုမျိုးဥပမာနောက်ဒီချောင်းကြီးလာလို့ရှိနေမှာပြည်စစ်တော့ဆူရမဆုံးတော့ပါဘူ
းမြန်မာနိုင်ငံမှာဖြစ်နေတဲ့ပြိပခတွေကနေရှောင်းတင်းရတဲ့သူထောင်ပေါင်းများစွာအတွက်မဏိပူဟာလုံခြုံတယ်လို့မှတ်ယူခဲ့ကြပါတယ်ဒါပေမဲ့ပြီးခဲ့တဲ့မေလာကလူမျိုးရေးပြိပခတွေဖြစ်လာပြီးတဲ့နောက်မှာတော့သူတို့ရဲ့လွတ်လပ်စွာလှုပ်ရှားသွားလာခွင့်အနေနဲ့ကျန်းမာရေးစောင့်ရှောက်မှုတွေအပေါ်တက်ရောက်ခဲ့ပါတယ်။ဒီဒေသဟာငိုရဲကမှသူတို့ကိုလိုလိုချင်ချင်နဲ့ကြိုဆိုခဲ့ကြတာတော့မဟုတ်ပါဘူး။မင်္ဂလာပါရှင်။ မြန်မာနိုင်ငံတဝန်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲ့ကပံ့ပိုးကူညီထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေနဲ့အသံတွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
ပါကမူးရောရောက်နေရပါဆန်နေပါတယ်မရှိရနဲ့ဆန်လေးတွေအဲ့လိုပဲဆောင်းလေးတွေအင်းလေးနဲ့ပပလာပြီလားပြန်မှာဟိုလက်ချက်မှာပြန်ပြန်မှာသူအခုမူးနေမှာကဖြူအချင်းကြည့်သွားပြီလေ
ဒေါ်မီတယောင်အိန္ဒိယနယ်စပ်မြို့မိုးရေးမှာသူတို့မိသားစုလွန်ခဲ့တဲ့တစ်နှစ်ခွဲကျော်လောက်ကငှားနေခဲ့တဲ့အိမ်လေးကိုပြန်ရောက်နေပါတယ်အချင်းကနေ့လယ်2နာရီကျော်လောက်ရှိပါပြီဒီအချိန်ကနိုဝင်ဘာ3ရက်နေ့ကစလို့နေ့လယ်2နာရီနောက်ပိုင်းကနေမနေ့ခုနှစ်နာရီအထိအပြင်မထွက်ရသတ်မှတ်ထားခဲ့ရပါလိုတဲ့ပစ္စည်းတွေယူပြီးသူ့အမျိုးသားနဲ့သားတွေပုံအောင်တင်းချောင်းနေကြတဲ့ရွာကိုပြန်ဖို့စောင့်နေတာဖြစ်ပါတယ
်မင်းကလေးဘက်ကယောက်ျားလေးဒီမိုးလေးမှလည်းယောက်ျားလေးတွေပဲသူကစိတ်ပူတာလေဖဲ့နေတဲ့ယောက်ျားလေးတွေပဲအများဆုံးခံတာ
။ဒေါ်မီရိုမိသားစုဟာစကိုင်းတိုင်းတမူးမြို့နယ်ကဖြစ်ကြပါတယ်2022ခုနှစ်မတ်လမှာ PDF တပ်ဖွဲ့ဝင်တားဖြစ်သူဟာလက်နက်စင်ရင်ဒဏ်ရာအပြင်းထန်ရပြီးတဲ့နောက်အိန္ဒိယနိုင်ငံမဏီပူကိုကူးလာခဲ့ကြတာပါ။ဒါကိုမြို့တော်အင်ဖာကဈေးရုံတစ်ခုကိုပို့ခဲ့ကြပါတယ်။မိသားစုတွေကမိုးရေးမှာနေခဲ့ကြပြီးတားဖြစ်သူကတော့ဈေးရုံမှာတလားလောက်နေခဲ့ရပါတယ်။အဲ့ဒီနှစ်ကုန်ပိုင်းလောက်ကြီးဒဏ်ရာတွေအတွက်ဈေးရုံရချင်းပြန်ပြနေခဲ့ရပါ။သူ့ဖေဦးတောင်ဟန်ပြောပြချက်အရဆိုရင်ဈေးကူတာမှုတွေထပ်ယူဖို့လိုနေသေးရပါ
ကျမရေတော့ကချီလူလို့ရမယ်နောက်တော့ဒီကျွန်တော်တို့ဒီစတီယိုကဟိုပြန်ပြီးတော့ဖြုတ်ရတယ်ပြောတယ်ကတ်ထားတယ်စတီအပြားကြီးကလေချီလူလုံးမကတ်ထားတယ်အပြားကြီးကအဲ့ဒါဖြုတ်ရမယ်အဲ့ဒါပြီးရင်သူကဒီမီးယိုကခွေးစစ်မှုပြန်လုပ်ရမယ်ဘယ်လိုလုပ်မယ်ဆိုတော့ကျွန်တော်နားမလဲဦးဒီကြောက်ခွဲရမယ်မီးယိုကသွားလေပြန်တိုက်ရမယ
်ဒါပေမဲ့သူတို့ဒီဘဝဟာဒီနှစ်မေလမှာမဏိပူကလူမျိုးကြီးကတဲ့လူမျိုးနဲ့လူနည်းစုကူကီးလူမျိုးတွေကြားမှာလူမျိုးရေးပြိပခဖြစ်ပြီးတဲ့နောက်ပိုရှုပ်ချွေးကုန်မှာတော့လေဒီပြိပခမှာလူ180ကျော်တပ်ဖြတ်ခံခဲ့ရပါတယ်စစ်စည်ရေးခိတ်တွေပိတ်လိုက်ပြီးည6နာရီနောက်ပိုင်းကိုညမထွက်ရအမိတ်ချုပ်ခဲ့ပါတယ်အိန္ဒိယမှာတရားမဝင်ဖြစ်နေတဲ့မြန်မာစစ်ရှောင်းအများစုဟာလမ်းမှာအတားခံရပြီးစစ်စည်ခံရနိုင်တာကိုရှောင်ရှားတဲ့အနေနဲ့အပြင်မထွက်ကြတော့ပါဘူးဘာကြောင့်လဲဆိုတော့တမူးကားလူတော်များများဟာကူကီးလူမျိုးတွေနဲ့ဆွေမျိုးတော်ကြသလိုတိုင်းရင်းသားမျိုးနွယ်ချင်းဆက်ဆက်နေတဲ့အတွက်ကတဲ့လူမျိုးတွေကတန်တရားနဲ့ကြည့်ရှုဆက်ဆံကြလို့ပါဒီလိုနဲ့နောက်ဆက်တွဲကုသမှုလုပ်ဖို့လိုအပ်နေတဲ့ဒေါ်မေတာတယောက်အင်ဖာကိုလည်းသွားလို့မရတော့ပါဘူးဥတောင်းဟန်ကလည်းအလုံးမကောင်းတော့မိသားစုကိုပြပြဝဝမထောက်ပံ့နိုင်ဖြစ်နေပါတယ်ပြီးတော့နာတာရှိအစာအိမ်ယောဂခံစားနေရတဲ့ဒေါ်မေအတွက်လည်းဆေးမဝယ်နိုင်ပါဘူးမျိုးကဆေးရုံဆေးခန်းတွေကလည်းပိတ်ချကြပါတယ်။အဲ့ဒီမှာ CDM လောက်ထားတဲ့ကျန်းမာရေးဝန်ထမ်းတွေဖွင့်တဲ့ဆေးခန်းတခုတော့ရှိပါတယ်။ဒါပေမဲ့အလူငွေရတာနည်းလာလို့ဆေးဝါးနည်းနည်းပပပဲရှိပါတယ်။ပြင်းထန်တဲ့ case တွေရောက်လာပြီးဆိုရင်ဆေးဝါးပစ္စည်းစုံလင်တဲ့ဆေးရုံကိုလွှဲပြောင်းမှုအတွက်လုံခြုံရေးတင်းကျပ်ထားတာကြောင့်လွှဲမပို့နိုင်တော့ပါဘူး။ကိုကျော်စွာကဆေးဝန်ထမ်းတွေကတူပါ
။ကျွန်တော်တို့ဒီမှာကဆေးရအဲ့လိုမျိုးဥပမာနောက်ထပ်ကြောင့်လာလို့ရှိရင်တော့ပြည်သူတွေဆေးရမဆုံးတော့ပါဘူးဗျကျွန်တော်တို့ကဆိုတော့ဒီယောဂလေးတွေကိုသူတို့ကိုဖြည့်ဆည်းလေးတွေယူတယ်ကျွန်တော်တို့လည်းအိမ်မှာလာတဲ့လူတွေကတော့ဒေသလေးတော့ရှင်းပြခဲ့ပါတယ်အဲကျွန်တော်တို့ဒီမှာအစားကျတော့ဆေးဝါးရရှိတော့ဆိုလို့ရှိရင်လို့အဲအိမ်မှာဆေးတွေကိုအခမဲ့ပေးရတော့အခုကဆေးမရှိလို့အိမ်မှာအဲဆိုင်ရည်နဲ့ယူပြီးမယ်အရှိမဆေးရရှိရဲအရှိမတော်ဝင်လိုက်တော့ဆိုပြီးတော့အဲ့လိုမျိုးမာရတာပေါ့နော်ဆေးတော့မကောင်းဘူးပေါ့
ပြီးခဲ့တဲ့နိုဝင်ဘာ၁ရက်နေ့မှာအခြေအနေတွေပိုဆိုးလာခဲ့ပါတယ်မိုးရေမှာအိန္ဒိယရေတရာပြတ်တက်ခံရပြီးနောက်အာဏာပိုင်တွေဟာသူတို့တရားမဝင်လို့သတ်မှတ်ထားတဲ့မြန်မာကရွှေ့ပြောင်းလာသူဒါဇင်နဲ့ချီပြီးဖမ်းဆီးနေခဲ့လို့ပါမိုးရေမှာနေတဲ့မြန်မာအများစုဟာရဲတွေရှာမတွေ့နိုင်ဘူးလို့ထင်တဲ့ရွာတွေဘက်စီကိုပြေးကြရပါတယ်ဒီထဲမှာဒေါ်မီရိုမိသားစုလည်းအပါဝင်ပါ၄နိုင
်၅နိုင်လောက်လာမသိလမ်းလျှောက်ရတာနေရာလည်းမကောင်းတော့လေအစာရင်းကတက်တာသွားပြီးတော့မှလေလူကဖြားတာချောင်းဆိုးတာနေစီးတာအဲ့လိုမျိုးဖြစ်ပြီးတော့မှအဲ့ဒါအပင်မမခံနိုင်တော့ဘူးလေအစ်မဆိုဆက်ဆောက်ဦးတော့မှခေါ်ရဒီလမ်းကလားလမ်းမြင်မောပြန်မြင်နေနိုင်ကုန်းကတည်းဆိုတော့လေဒီကြောက်တဲ့လမ်းကပြင်းဆိုတော့လေ6ဆိုတော့လေအဲ့လိုမျိုး6ပြလာရတာခူးလမ်းလာတာဆိုတော့
အချိန်တစ်ခုကြာလာတဲ့အထိမိုးရေမှနေတဲ့မြန်မာစစ်ဆောင်တွေဟာနေဆက်ရွာတွေမှာဟိုတစုတီတစုနေနေကြစေပါသူတို့အနေနဲ့မိုးရေမှပြန်နေဖို့မလုံခြုံသေးဘူးလို့ခန့်စားနေကြရပါတယ်ဒေါ်မေကရိတ်ခပြန်ယူဖို့အိမ်ခဏလေးပြန်လာခဲ့ရပါ CDM စေမှုကိုကြော်စွာလဲမိုးရေကနေပြင်းနေရတာဖြစ်ပါတယ်ရွာတွေမှာရောက်နေတဲ့စစ်ဆောင်တွေကိုဆေးသွာကုသပေးနိုင်ဖို့သူစူးစမ်းနေရပါအခုကအရင်ကထက်ကိုလိုအပ်လာတယ်များနေပါတယ်စစ်ဆောင်တွေကအဝတ်စားတွေစောင့်နေမှာပါပဲပြေးလာခဲ့ရတာဖြစ်ပါတယ်ဒီလိုဆောင်းရသည်မှာတောင်ပေါ်နေရာတွေကအကျော်လေးချမ်းပါတယ်ဂျွာမာကဘာမှပြည့်ပြည့်စုံမရှိဘူးလို့ဂျော်မီကပြောပါတယ
်ဟိုကတော်တော်လေးလေးငါဆောင်းတော့ရှိကြတယ်ချားတာလို့ဟာတော့ရှိကြတယ်ခုစင်ကြရတယ်ဒီကြောက်ခုအပူစူးတာကြီးရောပူစူးတာဒီအစကချောင်းကြီးပါလေတော့ဝါလေဒီလိုနေပါတယ်တိတ်မရှိဘူးကျောင်းတက်ဝင်ဆောင်ရွှေကြတော့ဆောင်းစုနာစီဆောင်းစုတော့ပြစ်ကြတယ်ဆိုတာ
အသက်ဆက်ရုံစားမှုတောင်ရုံးကန်နေရတဲ့မိသားစုမှာဂျော်မီရဲ့အစာရင်ယောဂနဲ့တဲ့တဲ့အစားစာစားရဖို့ကမလွယ်ပါဘူးဦးတောင်ဟန်စိတ်ပူဆုံးကလည်းကျမ်းမာရေးပါပဲ
စားတယ်ဆိုတာမရှိတော့တကယ်ကြီးငါမရှိလို့မရှိတယ်လို့ထည့်ပြီးတော့ဆိုတော့ဒီဘာကျွန်တော်တို့တမှုကလာတဲ့ဆက်ဆံတွေအကြောင်းတော့မသိရအကြောင်းမရှိဘူးလေအကုန်လုံးသိနေကြတယ်လေမှတ်တယ်ပြောရင်ဒီနေ့မရှိဘူးဆိုရင်ပြောနေတယ်လည်းပြောလို့ရတယ်သူတို့ကနားလေအကျမကြီးကတော့သူတို့လည်းတတ်နိုင်မှာမဟုတ်ဘူးဖြစ်ခဲ့ရောဒီနားလေးနဲ့ရှင်းပြလို့လည်းဒီလိုမျိုးဒီလိုစီရင်ကဒေါက်တာလုံးနဲ့မျိုးရယ်ယောဂဆိုအသေးစားဝင်ရှိတယ်လေကျွန်တော်တို့ဘယ်တော့ကူမှာလဲ
ဆရာနာဒိမ့်ပြီးနောက်ပိုင်းမြန်မာကနေအိန္ဒိယကိုဆစ်ဆောင်သွားသူ9000ဝန်းကျင်ရှိရဲ့လို့အိန္ဒိယဆစ်ဆောင်အရေးလုံနေတဲ့လူခွင့်ရေးအဖွဲ့တခုကခန့်မှန်းပါတယ်စရင်တရားရနိုင်မှုခက်ခဲပေမဲ့အဲ့ဒီလူခွင့်ရင်အဖွဲ့ကလလန်းမိတလောက်ကယူထားတဲ့စရင်အရာဆိုရင်မီဇိုရမ်မှာမြန်မာစစ်ဆောင်6000ရှိပြီးမဏီပူမှာ9000ဝန်းကျင်ရှိရဲလို့တာဝန်ခံတဦးကခန့်မှန်းပါတယ်။မီဇိုရမ်မှာရှိတဲ့ဒေသခံနဲ့ပြည်내အစိုးရကကြိုဆိုကြပေမဲ့မဏီပူမှာတော့မတူညီတဲ့အခင်းအကျင်းရှိပြီးအထူးသဖြင့်မေလူမျိုးရေးပြည်ပခဖြစ်ပြီးရဲ့နောက်မှာပါ။စစ်ဆောင်တွေကိုပို့ပြီးအကူအညီပေးဖို့အတွက်လူခွင့်ရင်အဖွဲ့တာဝန်ခံကတောင်းဆိုပါတယ်။
ကျွန်တော်ပြောချင်တာအညို့အစိုးရအနေနဲ့ဟုတ်ကျွန်တော်တို့ဒီမြန်မာပြည်အခုအဲ့ဒီအနာတိတ်မှုကြောင့်ကျွန်တော်တို့အိန္ဒိယပြည်တွင်းမှာထပ်ပြေးလာတဲ့လူမှားတမျှကိုသူတို့ဟုတ်အတိမတ်ပြုပြီးတော့လိုအပ်တဲ့အကူအညီတွေကိုကျွန်တော်တို့ပေးတင်တယ်လို့ကျွန်တော်ထင်တယ်ကျွန်တော်တို့မြို့တော်တွင်းမှာတော့ဖန်စီမရှိဘူးကျွန်တော်တို့ဟုတ်စကိုင်းဖက်တဲ့နဲ့စစ်ပြေးသွားတဲ့စစ်ပြေးချောင်းပေါ်တော့အဲ့ဒီမဏိပူဖက်ဒီနေ့ဖက်မှာရှိတဲ့စစ်ပြေးချောင်းကချုပ်စင်လာတာပါစီရှိတယ်အဲ့လိုရှိတော့အဲ့ဒါအတိတ်ကကြောင်းချင်းကတော့အိန္ဒိယဘဟုဆိုရနဲ့တို့ကတဝန်တရားဝင်လက်မခံထားတော့အဲ့ဒီဒီဘူရိုပစ်ဆိုရကအပန်းစီဒီလောက်တော့ဖြစ်ပါတယ်အဲ့ဒါဆိုကျွန်တော်အနေနဲ့တော့အိန္ဒိယဆိုနဲ့အနေနဲ့စစ်ပြေးချောင်းဒီကိုတို့တရားဝင်အတိမတ်ပြုပြီးတော့လိုအပ်တဲ့ထောက်ပံ့ကူညီဒီပါတီပေါ့နော်ဒီမနီတရီနဲ့ကိုတို့ပေးတင်တယ်လို့ကျွန်တော်ဟုတ်ပြောလို့ပါတယ်
ခုတော့မဏီပူရဲ့တောင်တန်းတွေကြားမှာဒီဆစ်ဆောင်တွေဟာအချင်းချင်းပဲကူညီရိုင်းနှင်းနေကြရတာပါမိုးရေမှာအခြေအနေတွေပြန်ကောင်းလာဖို့ဒေါ်မီကမျှော်လင့်နေပါတယ်ဒါမှလည်းသူအိမ်ပြန်နိုင်မှာပါဒါပေမဲ့ဂျာကရေရှည်အကျွတ်အဖြေရောမဟုတ်ပါဘူးသူကစကိုင်းကသူတို့အိမ်လေးစီကိုသာပြန်ချင်နေခဲ့တာပါဒါပေမဲ့အန်ဒီရဲ့ကညားနေပါသေးတယ်
ကလေးမျိုးသွားမလို့စီစဉ်ထားတာကလေးမျိုးကြလည်းကိုကပေါ်တာဆွဲနေဆိုတော့မသွားဖြစ်တယ်လေတမူရောလိုမျိုးကလေးအငယ်ဒီပေါ်တာဆွဲနေတယ်ကြားလို့လေနောက်ကျယောက်ျားလေးကြီးပဲများတာကိုတမီးကအငယ်လေးပဲရှိတာဆိုတော့လေဘယ်မှမသွားရသေးဘူးဖြစ်နေဖြစ်နေတော့မြန်မြန်လေးပြီးသေးချင်ပါပြီဘာလဲဆိုတော့ကိုအိမ်ကိုမှပဲနေချင်တော့တယ်လေဒီမှာဘာပဲဖြစ်အဆသာရအကုန်လုံးမျက်နှာငြိမ်းရတယ်
ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ့်ဒိုတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။မြန်မာဒုက္ခသည်တွေပေါ်အိန္ဒိယလူမျိုးရေးကြက်ကို Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒိုတန်အစီအစဉ်ပါ။အခုတော့ နောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရဲ့လေယာစီးပွားရေးနဲ့ဥရိယာသည်မတိုင်ခင်ဥတ္တမောင်တန်းပြောထားတဲ့ဒီမိုကရေစီလွတ်ခွေရေးနဲ့ခပြိုင်ကဘာအစည်းအဝေးမှာဒီတစ်ပတ်မှာတော့စစ်နဲ့ဘာသာရေးလွတ်လပ်မှုကိုသုံးသပ်ထားပါတယ်စစ်ပွဲတွေနဲ့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုဖိနှိပ်မှုတွေကဘယ်လိုပတ်သက်နေကြပါလဲဘာသာပေါင်းစုံဆွေးနွေးတဲ့ငြိမ်းချမ်းအကျိုးတော်ဆောင်အရှင်မင်္ဂလာလင်္ကာရနဲ့ဥတ္တမောင်တန်းမေးမြန်းပြောပြထားပါတယ်ခင်ဗျာ
ယူကရိန်းကရုရှားသိမ်းပိုက်နယ်မြေတွေမှာအာရမပျောက်ဆုံးသွားတာတွေဥပဒေနဲ့မညီထင်သလိုဖမ်းဆီးနေတာတွေညှဉ်းပန်းနှိပ်စက်နေတာတွေနဲ့တခြားမတော်မတရားလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးတော့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာလက်ထောက်အတွေ့အကြုံ AFC Brands Caris ကနိုဝင်ဘာလ18ရက်နေ့ကပြောပါတယ်ဆိုတော့ဒီပတ်စစ်ပွဲနဲ့ဘာသာရေးလှုပ်လှောက်ခွင့်အကြောင်းဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ဗုဒ္ဓဘာသာယဟန်တော်တပါလည်းဖြစ်ဘာသာပေါင်းစုံဆိုင်ရာဆွေးနွေးရေးနဲ့ငြိမ်းချမ်းရေးဆောင်ရွက်နေသူဥမန္တလာလင်္ကာရဖြစ်ပါတယ်မင်္ဂလာပါဦးဇင်ဖျား
မင်္ဂလာပါခိုင
်မြန်မာနိုင်ငံမှာလည်းစစ်ပွဲတွေဖြစ်နေတယ်တပါမှာလည်းစစ်ပွဲတွေဖြစ်နေတယ်စစ်ပွဲတွေနဲ့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်နိုင်တဲ့အလားအလာဘယ်လိုများရှိပါသလဲဖျား
စစ်ပွဲတွေဖြစ်လာတဲ့အခါမှာလူတွေကဒီအကြမ်းဖက်တာနောက်ပြီးအမမှန်ကိုစင်စာတွေးခေါ်နိုင်မှုတွေအားနဲ့သွားတယ်။နောက်ကြတော့အကြောက်တရားတွေပို့ပြီးတော့မှမြင့်တက်လာတယ်။နောက်ဒီလူတိုင်းပေါ်မှာဒီတန်တရားတွေနဲ့ကြည့်ရဲ့အဲ့ဒီအခါမှာကိုနဲ့မတူဘူးလို့ထင်ရင်ဒါမှမဟုတ်ရင်တန်တရားဖြစ်လို့ရှိရင်ကိုအသက်ကိုစိုးရိမ်ပြီးတော့မှကျူးလွန်တာမျိုးဖိနှိပ်တာမျိုးတွေရှိတတ်ပါတယ်။ဆိုတော့အဲ့ဒီလိုပဲမြန်မာနိုင်ငံမှာဆိုရင်လည်းပဲဗုဒ္ဓဘာသာယဟန်တော်တွေတော်တော်များများဖန်ဆီးခံရတယ်ထောင်ကြရဲတက်ဖြတ်ခံရတယ်တေဆုံးတယ်ဘုန်းကြီးကျောင်းတွေမိရှုခံရတယ်ချက်ကျောင်းတွေအာဗလီတွေအာဒီဘာသာရေးခေါင်းဆောင်တွေဒီမြန်မာနိုင်ငံရဲ့အာဏာသိမ်းမှုနောက်ပိုင်းစစ်ပွဲတွေမှာဖြစ်ခဲ့တာတွေအများကြီးရှိပါတယ်ဆိုတော့နှစ်ဖက်လုံးမှာဒီစစ်ပွဲတွေမှာရှိနေတယ်ဆိုလိုတာကစစ်တပ်ကိုထောက်ခံတယ်စစ်တပ်ကိုစန့်ကျင်တယ်ဆိုတဲ့အုပ်စုပေါ့now ဒီစစ်ကောင်စီမှမဟုတ်ဘဲနဲ့ပြည်သူအချင်းချင်းကြားမှာလည်းဒီခွဲခြားဆက်ဆံခံရတဲ့ဟာမျိုးတွေအများကြီးရင်ဆိုင်နေရတယ်ဆိုလိုတာကဒီမဘတလို့ထင်လိုက်တာနဲ့တပြိုင်တည်းတည်းအာစစ်အာဏာရှင်ကိုမကြိုက်တဲ့အုပ်စုကလူတွေကအမုန်းတရားပွားတယ်အဲဒီတီတကူဆရာတော်ကြီးတို့လိုဒီဦးစိတ်ကိန်တို့လိုအာစစ်တပ်ကိုထောက်ခံတယ်ဆိုတော့ဗုဒ္ဓဘာသာဘာသာရေးခေါင်းဆောင်တွေမှာလည်းပဲဒီဘက်အဖွဲ့အစည်းတွေကနေပြီးတော့မှပြပြနှစ်နှစ်ပြောဆိုတာမျိုးတွေရှိပါတယ်ဆိုတော့ဒီဘက်မှာဒီမိုကရေစီတက်ကြွလှုပ်ရှားတဲ့ယဟန်တော်တွေဘက်ကဟိုလည်းပဲဟိုစစ်တပ်ထောက်ခံတဲ့ဘက်ကနေပြီးတော့မှဒီပြောဆိုဆဲရေးတိုင်းထွာတာမျိုးတွေလည်းညှဆွာတွေးရပါတယ်။ဒါကဒီဗုဒ္ဓဘာသာတွေမဟုတ်ဘဲနဲ့ကာဒီနယ်ဘိုရိုလိုဟာမျိုးကိစ္စတွေအခြားဒီအစ္စလမ်ဘာသာဝင်တွေကြားမှာလည်းပဲအဲ့ဒါမျိုးအမုန်းတရားပွားစေနိုင်တဲ့ဟာမျိုးတွေဖက်ဆိုတဲ့ဟာမျိုးတွေနဲ့မင်းပြီးတော့မှပြောဆိုတာမျိုးတွေလည်းညှဆွာရှိပါတယ
်။ရသောအဖြစ်လူခွင့်ရေးအစင်ခါသားတွေကိုကြည့်လိုက်လို့ရှိရင်လူများစုကိုးကွယ်တဲ့ဘာသာတရားကနေမှလူနည်းစုကိုးကွယ်တဲ့ဘာသာတရားပေါ်မှာဒါမတော်မတရားဆက်ဆံတာဖိနှိပ်တာတွေကိုပဲပေါ်ပြကြတာတွေ့ရပါတယ်ဘာသာတစ်ခုတည်းမှာအဲ့ဒီလိုရှိနေတာကိုတော့တပည့်တော်တို့တွေ့ရခဲ့တယ်ထင်တယ်ဗုဒ္ဓဘာသာမှာဟောအများစုနဲ့သဘောကွဲတဲ့ဒါမှမဟုတ်ရင်နော်ဒီပါရဏဆိုင်ရာအာဏာပိုင်တွေနဲ့သဘောကွဲတဲ့လူနည်းစုဗုဒ္ဓဘာသာတွေရဲ့အခြေအနေကတော့ဘယ်လိုများရှိပါသလဲခင်ဗျာ
မြန်မာနိုင်ငံမှာရှေးစဉ်ဆက်ကလေးကဒီအတ္တမဝါဒအနေနဲ့တစိုက်ကပ်ပြီးတော့မှအဲဖိနှိပ်ခံရတဲ့အဖွဲ့အစည်းတွေရှိပါတယ်အတကယ်လည်းသိပါလိမ့်မယ်မိုးပြခိုင်းလိုဟာမျိုးကြောက်တင်မောခိုင်းလိုဟာမျိုးနောက်ဥက္ကဋ္ဌရဲ့လူတွေလူဖြစ်သဘောမျိုးတွေလည်းရှိပါတယ်နောက်ဒီမိုးကုတ်တော်မှာဝိနည်းစရတင်ခံရတဲ့ဟာမျိုးတွေရှိတယ်now ဒီအကြောင်းပန်းကိစ္စလိုဟာမျိုးတွေရှိတယ်။ဒါပေမဲ့လည်းဒီမြန်မာနိုင်ငံမှာမဟာယာနအဖွဲ့အစည်းတွေလည်းရှိပါလေ။ဒီ Chinese မဟာယာနသူတို့တွေက cooperate လုပ်ကြတယ်ပူးပေါင်းဆောင်ရွက်မှုတွေရှိတဲ့အတွက်ကြောင့်မို့လူနည်းစုဗုဒ္ဓဘာသာ different မတူကွဲပြားတဲ့ဗုဒ္ဓဘာသာဖြစ်နေပေမဲ့သူတို့တွေအတွက်အဆင်ပြေပါတယ်။ဒါပေမဲ့ဗုဒ္ဓဘာသာဒီထဲကမှထေရဝါဒကိုဒီပြောတဲ့အခါမှာ freedom of expression နဲ့ဒီ hate speech เนี่ยအရန်ပါလွာတဲ့ဟာမျိုးရှိပါတယ်။ go yong chi ga go lo la la pyo lai de a kha ma tu yong chi de ya a cha lu de yong chi de ya paw ma thi kai aw na chin aw we ban pyo so da myo swe swe da myo swe so yin a di bak ka lu de ma le be na chin ne khan sa mu myo phit par ai nya ma di lu ne su lo lu mya su lo so de da sait ma kat phe ne a di lo la swa yong chi go kwe mu ko wu zin lo ni ne ka lak khan de ne tu do among the Yama Pipu Yaga Guru, Tessinia, but I gongs on the Suya Bansanaria, can you cite in
it? Biro Danesana, Biro Mami Radishi Bade. A Buda Democracy of Pajo, Sua Chenare, Yao Dimuji, Upsho Min, Thank you, Chema. A Kid Huani Pialare, Laying Wema, the Rendabia, Mavatana, but the Bimira Kama, to a Kama Nicha Biro. Mavata Malo, who so does a car, Pioge Bade. Dalima Bibade. At all.
အဲ့တော့ဒီလိုနားလဲကြက်ကလူခွင့်ရေးဆိုတာတသက်ရာအဖွဲ့အစည်းအတိုင်းဝင်အတွင်းတွေကပဲလူလာမလို့လားဆုံးဖြတ်ပါတယ်အစိုးရကဒီအဖွဲ့အစည်းလူတယ်မလို့လဲလူခွင့်ရေးသဘောအရဆုံးဖြတ်ဖို့မလိုပါဘူးအဲ့ဒီအဖွဲ့အစည်းကเนาะအများပြည်သူတဲ့မှာအမုန်းတရားတွေပေါ်အောင်เนาะဖန်တီးလာတယ်ဒါမှမဟုတ်လို့ရှင်တည်ငြိမ်မှုကိုပြပြလာအောင်ဖန်တီးလာတယ်စသဖြင့်ဥပဒေချိုးဖောက်မှုတစုတရားမှကျူးလွန် ဒီတန်ဃာတော်တွေရဲ့ဂျမ်းမှာလည်းဒီအဖွဲ့အစည်းဖြစ်လာတဲ့အခါမှာဟိုတချို့ယဟန်တော်တွေကအရန်ကိုအက်တစ်ဖြစ်တာမျိုးတွေ့ရတယ်အဲ့ဒီအချိန်မှာမေယာဘူးရာအတွက်နဲ့ဒီတန်ဃာတွေကိုအတုံးချပြီးတော့မှဒီဖွဲ့စည်းဖြစ်အောင်သူတို့ပံ့ပိုးကူညီပြီးတော့မှအန္တရာယ်ဒီကိုမုံတီးပြီးတော့မှဒီဘာသာရေးနဲ့နိုင်ငံရေးနဲ့ရောပြီးတော့ပူးတက်တယ်ဆိုတဲ့ကိစ္စမျိုးတွေဖြစ်တယ်အဲ့ ကိုစိုးရင်ကြပါတယ်ဆိုတော့ဒီကွေးဖြောအနေနဲ့အဲ့ဒီကိစ္စကိုသူ့အနေနဲ့မပြောတင်ဘူးပြောလိုက်တာနဲ့တပြိုင်တည်းထဲဒီ constitution ကိုလည်းထိကိုက်တယ်လို့ငါတို့ဘာသာတရားတွေကိုငါတို့ရဲ့အဖွဲ့အစည်းကိုဖိနှိပ်တယ်ဆိုတဲ့အမုန်းတရားကိုလည်းဖြစ်စေတယ်ပေါ့နော်ဆိုတော့ဒီတန်ခါတဲမှာဒီအဖွဲ့အစည်းနဲ့ပတ်သက်ပြီးတော့မှဟိုရန်လက်တွေကတော်တော်ဆိုးဆိုးဘာဘာဖြစ်ခဲ့ပါတယ်အမုန်းစကားတွေပြောတဲ့ဟာမျိုးတွေလည်းဒီတရားဝင်အမုန်းစကားပြောတဲ့အဆင့်ထိဖြစ်လာပါတယ်နောက်တစ်ခုကအဲ့ဒီလောဟာနေပြီးတော့မှဒီတန်ခါရဲ့တဘောတရားမှာတန်ခါကွဲပြားမှုရာအတွက်အရေးကြောင်းဖြစ်သွားတယ်မြန်မာနိုင်ငံမှာဟိုမဘတ်နဲ့မဘတ်မဟုတ်တဲ့အုပ်စုအနေနဲ့တန်ခါတင်ကွဲတဲ့အနေနဲ့ဖြစ်ခဲ့တယ်နောက်တစ်ခါဒီနိုင်ငံရေးအနေနဲ့လည်းစစ်တပ်ကိုထောက်ခံတာနဲ့စစ်တပ်ကိုမထောက်ခံမှုဆိုတဲ့ဟာနဲ့ဖြစ်ခဲ့တယ်ဆိုတော့နှစ်ဖက်လုံးကဒီစီးလုံးညီညွတ်မှုပြိုကဲသွားတဲ့အတွက်ကြောင့်မို့အမုန်းတရားတွေနဲ့နာကျင်မှုတွေကိုဖြစ်စေရဲပေါ့နော်ဆိုတော့အဲ့ဒီလိုဖြစ်တဲ့အတွက်ကြောင့်မို့ဒီမဘတ်အဖွဲ့ကြီးဖြစ်ချင်းမဖြစ်ချင်းမှာဟိုကောင်းကျိုးနဲ့ဆိုးကျိုးနဲ့ကြည့်မယ်ဆိုရင်ဆိုးကျိုးတွေကအများစွာဖြစ်ခဲ့ပါတယ
်အခုဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်ပြီးရှင်ဖျားဘလို့များဆောင်ရွက်တင်တယ်လို့အကြံပေးခြင်းပါတယ
်ဆိုတော့ပညာရှင်ဆန်ဆန်အကြောင်းအရာကိုစကားဝိုင်းပေါ်မှာတင်ပြီးတော့မှဆွေးနွေးတဲ့ dialogue စကားဝိုင်းတွေကအမြတမ်းကိုကောင်းပါတယ်နောက်တစ်ခုကပြိုင်ဆိုင်ကြမယ်ဘာသာတစ်ခုနဲ့တစ်ခုလူနည်းစုလူများစုပြိုင်ဆိုင်ကြမယ်ဆိုရင်ငါအဖွဲ့အစည်းကမင်းတို့တဲ့ပို့ပြီးတော့မှနားလည်မှုတွေတည်ဆောက်နိုင်တယ်ပို့ပြီးတော့မှလေးစားတယ်ပို့ပြီးတော့မှချစ်ခင်တယ်ပို့ပြီးတော့မှပေးဆက်နိုင်တယ်ပို့ပြီးတော့မှတန်ဖိုးထားတယ်ဆိုတဲ့ကောင်းမွန်တဲ့ positive ဒီ energy တွေနဲ့ပြိုင်ဆိုင်ဖို့ရဖို့ကောင်းတယ်မင်းတို့ထက်ငါတို့ကပို့ချစ်ကြတယ်ငါတို့အဖွဲ့အစည်းတွေချစ်တာမှငါတို့ကမင်းတို့ပုံမှန်လည်းပဲချစ်တယ်တိုင်းရင်းသားလူနည်းစုတွေပုံမှန်လည်းလူများစုတွေကချစ်တယ်အဲလူနည်းစုကလည်းလူများစုတွေပုံမှန်ချစ်တယ်ငါတို့ကကိုချင်းစာတရားတွေပို့ပြီးတော့မှထားနိုင်တယ်ဆိုတဲ့သဘောမျိုးနဲ့ဆိုရင်မြန်မာနိုင်ငံကြီးကနေချင်းစရာကောင်းပြီးတော့မှပျော်ရွှင်ပြီးတော့မှဒီစိတ်ချမ်းသာကိုချမ်းသာဖြစ်စေနိုင်တဲ့နိုင်ငံတစ်ခုကိုဒီ dialogue ကို practice လုပ်ခြင်းအပြင်တည်ဆောက်သွားစေနိုင်ပါတယ်။ရှေ့ကဖြစ်ခဲ့တဲ့ဒီအနာတရားတွေပြဿနာတွေကိုလည်းကုစားပေးနိုင်ပါတယ်။နောက်လာမယ့်အနာဂတ်ကိုလည်းပဲလှလှပပဖွံ့ဖြိုးသွားစေနိုင်မယ်လို့ဦးစင်းကယုံကြည်မိပါတယ်။
တင်ပါဗျအဲကျေးဇူးအများကြီးတင်ပါတယ်ဗျာ
ကျေးဇူးတင်ပါတယ်ခါကြီ
းခုဆွေးနွေးတောင်းခဲ့တာကတော့စစ်ပွဲနဲ့ဘာသာရေးလိုလောက်ခွင့်အကြောင်းဖြစ်ပါတယ်ဆွေးနွေးပေးခဲ့သူကတော့ဘုရားဘာသာယဟန်တော်တပါးလည်းဖြစ်ဘာသာဘောဆောင်ဆိုင်ရာဆွေးနွေးနဲ့ရင်းချမ်းရေးဆောင်ရွက်သူလည်းဖြစ်တဲ့ဥမန္တလာ
စစ်ပွဲနဲ့ဘာသာရေးလိုလောက်မှုထိခိုက်ရတာကိုဥတုမောင်တန်းဆွေးနွေးသုံးသပ်ခဲ့တာပါVOA American တန်ရဲ့စနေညအစီအစဉ်လေးကိုဆက်ပြီးတော့ပြပြပေးနေပါတယ်။အခုမကြာခင်မှာလဲနောက်တော့ကြစနေညပတ်စင်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားရေးနဲ့ဥရရာသီအစီအစဉ်လေးဆက်တိုက်လာဖို့ရှိသေးတာမျိုးဆက်နာစဉ်ကြည့်ရှုကြပါအောင်ခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှကိုယ့်ရဲ့စာမျက်နှာမှာလဲရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လို့ပေါ်ချိန်ဆက်ရရပါရှင်။
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တိုင်းရဲ့နိုဝင်ဘာ25ရက်စနေညအစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတိုင်းပြောပြပေးနေကြနောက်အပတ်စဉ်ကဏ္ဍတွေတဲကလေယာစီးပွားရေးနဲ့ဥရရာသီအစီအစဉ်မတိုင်ခင်အခုရင်ဆုံးအာရှနိုင်ငံရေးအစီအစဉ်ပထမပါဒီတစ်ပတ်တော့ထိုင်ဝမ်နဲ့ဘင်္ဂလားဒေ့ရှ်ကရွေးကောက်ပွဲတွေအကြောင်းကိုပြောထားပါတယ်ထိုင်ဝမ်မှာလာမယ့်ဇန်နဝါရီလရွေးကောက်ပွဲဟာပြည်သူတွေအနေနဲ့ထိုင်ဝမ်ရဲ့ရည်တည်ချက်ကိုရွေးချယ်ရမယ့်အနေအထားဖြစ်နေပါတယ်။ဘင်္ဂလားဒေ့ရှ်မှာတော့ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းမှုတွေကြားကပဲရွေးကောက်ပွဲကိုဇန်နဝါရီ9ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။ကိုစော်မိုးကျော်ပြောပြပေးပါအောင်ခင်ဗျာ။
ထိုင်ဝမ်မှာတမရရွေးကောက်ပွဲကိုလာမယ့်ဇန်နဝါရီလ13ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။လက်ရှိအာဏာရသမရဆိုင်အင်ဝမ်ဦးဆောင်တဲ့တိုးတက်သောဒီမိုကရက်ပါတီဟာထိုင်ဝမ်ကိုလွတ်လပ်တဲ့ဒီမိုကရေစီရှိတဲ့နယ်မြေတစ်ခုဖြစ်လို့ပြီးအမေရိကန်နဲ့ပုံမနီးကပ်တဲ့ဆက်ဆံရေးရှိပါတယ်။အဓိကရှင်ပြိုင်မဲ့အတိုက်အခံအမျိုးသားရေးပါတီကူမင်တန်ပါတီကတော့တရုတ်နဲ့ထိုင်ဝမ်ဟာတရုတ်ပြည်တပြည်တည်းရဲ့အစိတ်အပိုင်းနှစ်ခုဖြစ်တယ်လို့ခံယူပြီးတရုတ်လိုလားသူပါတီအဖြစ်သတ်မှတ်ခံထားရပါတယ်။တရုတ်ကတော့ထိုင်ဝမ်ကိုသူ့နယ်မြေလို့သတ်မှတ်ထားပြီးလိုအပ်ရင်စစ်အင်အားသုံးမယ်လို့ကြေညာထားပါတယ်။ဒါကြောင့်လာမယ့်ရွေးကောက်ပွဲမှာထိုင်ဝမ်ပြည်သူတွေအနေနဲ့ပြီးခြားလွတ်လပ်တဲ့ထိုင်ဝမ်ဖြစ်ချင်သလားတရုတ်ပြည်မှကြီးနဲ့ပုံမနီးကပ်လို့သလားဆိုတာကိုရွေးချယ်ရမယ့်သဘောဖြစ်နေပါတယ်။တရုတ်နဲ့အမေရိကန်အပါအဝင်နိုင်ငံတကာကလည်းစောင့်ကြည့်နေပါတယ်။နိုဝင်ဘာလ20ရက်နေ့တုန်းကတော့အာဏာရတိုးတက်သောဒီမိုကရက်ပါတီသမရလောင်းလိုင်ချန်တီဟာအမေရိကန်ဆိုင်ရာထိုင်ဝမ်အထူးကိုယ်စားလှယ်ဟောင်းရှောင်ဘီခင်ကိုဒုတိယသမ္မတလောင်းအဖြစ်ကြေညာခဲ့ပါတယ
်။这一场选举全世界都在看台湾的人民
ဒီရွေးကောက်ပွဲကိုကမ္ဘာလုံးကစောင့်ကြည့်နေပါတယ်။ထိုင်ဝမ်ပြည်သူတွေဟာဒီမိုကရေစီလမ်းကြောင်းပေါ်မှာကိုယ့်ဘာသာကိုဆက်ရှောင်မလားတရုတ်ပေါ်မိကိုအားထားမလားဆိုတာကိုရွေးချယ်ရမှာပါလို့သမ္မတလောင်းလိုင်ချန်တီကပြောဆိုခဲ့ပါတယ်။ဒုတိယသမ္မတလောင်းရှောင်ဘီခင်ကလည်းစစ်ပွဲဟာနီးလမ်းမဟုတ်ပဲတရုတ်နဲ့ဆွေးနွေးဖြေရှင်းမယ်လို့ပြောဆိုပါတယ်
။当然我们也期待也希望习近平主席所谓
台湾ကိုတိုက်ဖို့အချိန်သတ်မှတ်ထားတာမျိုးမရှိပါဘူးလို့သမ္မတရှီကျင်းပင်ပြောဆိုတာဟာအမှန်ဖြစ်လိမ့်မယ်လို့မျှော်လင့်ပါတယ်။ကျွန်တော်တို့အနေနဲ့လည်းရင်းမြစ်ရင်းနဲ့တည်ငြိမ်ရေးရရှိဖို့အတွက်နှစ်ဖက်ဘုံတူညီမှုတွေကိုအမှန်တကယ်ရှာဖွေသွားမှာပါ
။ထိုင်ဝမ်ကို2028ခုနှစ်ဒါမှမဟုတ်2035ခုနှစ်မှာတရုတ်ကတိုက်ဖို့စီစဉ်ထားတဲ့ဆိုတာမဟုတ်ဘူးလို့သမ္မတရှီကျင်းပင်ကသမ္မတဘိုင်ဒန်ကိုပြောဆိုခဲ့တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။ကူမင်တန်ပါတီကလည်းသမ္မတလောင်းခိုအီယူဟီနဲ့ဒုတိယသမ္မတလောင်းတွေကိုမှတ်ပုံတင်ခဲ့ပါတယ်။နောက်ထပ်ပါတီတစ်ခုဖြစ်တဲ့ထိုင်ဝမ်ပြည်သူ့ပါတီ TPP ဟာကွန်မင်တန်နဲ့မဟာမိတ်ပြုဖို့စီစဉ်ထားပေမဲ့မဖြစ်ခဲ့ဘဲနိုဝင်ဘာလ24ရက်နေ့မှာတိုင်ပင်မြို့တော်ဝင်ဟောင်းကိုဝင်ဂျိတ်နဲ့ဒုတိယမြို့တော်ဝင်ဟောင်းစင်တီယာဟူတို့ကိုသမ္မတနဲ့ဒုတိယသမ္မတလောင်းတွေအဖြစ်ကြေညာခဲ့ပါတယ်။ထိုင်ဝမ်ရေလက်ချတည်ငြိမ်ရေးဟာအာရှနဲ့ကမ္ဘာတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးအတွက်အရေးပါပါတယ်။ဂျပန်ကလည်းထိုင်ဝမ်ရေလက်ချတည်ငြိမ်ရေးဟာဂျပန်လုံခြုံရေးကိုပတ်သက်နေတယ်လို့ယူဆပါတယ်။ထိုင်ဝမ်ကိုတရုတ်ကတိုက်လို့အမေရိကန်ကထိုင်ဝမ်ဘက်ကပါရင်ဂျပန်နယ်မြေနဲ့အကူအညီတွေကို အမေရိကန်ကမဖြစ်မနေရယူရလိမ့်မယ်လို့စီရေးကြွမ်းကျင်သူတွေကတွက်ဆထားပါတယ်။တရုတ်ကလည်းလေကြောင်းကနေဂျပန်ကိုထောက်လန်းတာဂျပန်အနီးရုရှားနဲ့တွဲပြီးစီရေးလေ့ကျင့်တာတွေလုပ်နေပါတယ်။ဒါကြောင့်ဂျပန်ဟာစစ်အသုံးစရိတ်56ရာနှုန်းတိုးပြီး2023ကနေ2028ခုနှစ်အတွင်းဒေါ်လာ286ဘီလီယံဘူးစစ်အင်အားတိုးမြင့်မှာဖြစ်ပါတယ်။အခုလိုအချိန်မှာပဲဘင်္ဂလားဒေ့ချ်မှာဆန္ဒပြမှုတွေအတန်းဖက်နှိမ်နှင်းမှုတွေဖြစ်နေတဲ့ကြားကပဲဇန်နဝါရီလ9ရက်နေ့မှာရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းခါလီဒါဇီယာဦးဆောင်တဲ့အတိုက်အခံ BNP ဘင်္ဂလားဒေ့ချ်အမျိုးသားပါတီဦးဆောင်ပြီးရွေးကောက်ပွဲတရားမျှတဖို့အရှိဝင်ကြီးချုပ်ရှိတ်ဟာစီနာယာရုကနှုတ်ထွက်ပြီးဂျာပြအစိုးရကရွေးကောက်ပွဲကျင်းပပေးဖို့တောင်းဆိုဆန္ဒပြပါတယ်။ဒါကိုရှိတ်ဟာစီနာအစိုးရကလက်မခံပါဘူး။ရှိတ်ဟာစီနာရဲ့အဝါမေလီပါတီကလည်းထောက်ခံဆန္ဒပြပွဲတွေလုပ်ပါတယ်။ဆန္ဒပြသူတွေနဲ့ရဲတွေအကြားတိပြုံးတွေဖြစ်ခဲ့တဲ့အတွက်သေဆုံးဒဏ်ရာရတာတွေရှိပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲတွေမှာမတမာမှုတွေရှိတယ်လို့အတိုက်အခံ BNP ပါတီကဆွဆဲထားပြီးပါတီကောင်းဆောင်နေထောင်ကျနေတာတိုင်းပြည်ကနေထွက်ပြေးနေရတာတွေရှိပါတယ်အသက်86နှစ်ရှိပြီဖြစ်တဲ့ရှိတ်ဟာစီနာဟာတက်တန်းအရှိဆုံးဝန်ကြီးချုပ်ဖြစ်ပြီးလာမယ့်ရွေးကောက်ပွဲနိုင်ရင်၅ချိန်မြောက်ဝန်ကြီးချုပ်ဖြစ်ဆက်ထမ်းဆောင်ခွင့်ရမှာဖြစ်ပါတယ်ဒါအပြင်2013ခုနှစ်ကတည်းကလူမျိုးတုံးတပ်ဖြတ်မှုစစ်ရာဇဝတ်ကျူးလွန်မှုတွေနဲ့တရားစွဲဆိုခံရပြီးရွေးကောက်ပွဲဝင်ခွင့်ပိတ်ခံထားရတဲ့ဘင်္ဂလားဒေ့ရှ်ရဲ့အကြီးဆုံးအစ္စလာမစ်ပါတီဖြစ်တဲ့ဂျမက် အစ္စလာမီပါတီဟာလည်းလာမယ့်ရွေးကောက်ပွဲမှာဝင်ခွင့်ရဖို့တရားရုံးချုပ်ကိုတင်ပြခဲ့ပေမဲ့ဝင်ခွင့်မရပါဘူးအခုလိုအခြေအနေတွေကြောင့်ဇန်နဝါရီလ9ရက်နေ့မတိုင်မီနိုင်ငံရေးအကြမ်းဖက်မှုတွေမြင့်တက်လာမှာကိုစိုးရိမ်နေကြကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ်
ထိုင်ဝမ်နဲ့ဘင်္ဂလားဒေ့ရှ်ရွေးကောက်ပွဲအရေးပါနေပုံကိုကိုစော်မှုကျော်ပြောပြတဲ့အာရှနိုင်ငံအစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့လေယာစီးပွားကဏ္ဍပါတိုက်ပွဲတွေကြောင့်လေယာထွက်ကုန်စေးထိခိုက်နေတာကိုပြောထားပါတယ်ရှမ်းမြောက်နယ်ရခိုင်ပါဝင်နေရာအနှံ့ဖြစ်နေတဲ့တိုက်ပွဲတွေကြောင့်လေယာထွက်ကုန်စေးကွက်နဲ့ကုန်သွယ်ရေးကိုထိခိုက်သက်ရောက်မှုရှိနေပါတယ်ကော်ဖီအများဆုံးစိုက်တဲ့ရှမ်းပြည်နယ်ထဲမှာလည်းတိုက်ပွဲတွေကြောင့်ကော်ဖီတွေသေပို့ဆောင်ရောင်းချဖို့ခက်နေပြီးစေးကွက်ခံမရခက်နေပါတယ်နောက်တပတ်အတွင်းလေယာထွက်ကုန်တည်နှံစီအတက်ကြရောဘလို့ရှိပါလဲ Farmer Times Media ပြောပြပေးပါအောင်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိတ်ပြေချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီတပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မေဟန်နဲ့သူကျမမေစွဲကတင်ဆက်ပေးတော့ပါမယ်
ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ကော်ဖီဈေးကွက်မတိမငြိမ်ဖြစ်ပြီးဈေးကွက်ခံမှန်းမရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်ဆိုတဲ့သတင်းနဲ့စကြင်ပါတယ်။ကော်ဖီအများဆုံးစိုက်ပျိုးတဲ့ရှမ်းပြည်နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားနေလို့ကော်ဖီတွေတည်ယူပို့ဆောင်ရောင်းချဖို့ခက်ခဲနေပြီးဈေးကွက်ခံမှန်းမရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့မြန်မာနိုင်ငံကော်ဖီအသင်းကပြောပါတယ်။ဒါအပြင်အခုနှစ်ကစလို့ထိုင်းနိုင်ငံကိုနယ်စပ်လမ်းကြောင်းကနေကော်ဖီဆိုင်တင်ပို့မှုကိုပိတ်ပင်လိုက်တယ်လို့စီးပွားကူတန်းဝန်ကြီးဌာနကထုတ်ပြန်ထားပါဗျ။ရှမ်းပြည်နယ်ရှိကော်ဖီဆိုင်ခင်းတွေကနေကော်ဖီတွေကိုတည်ယူတဲ့အခါလမ်းမဆက်သွယ်ရေးခက်ခဲတာ၊ကုန်ကြစရိတ်မြင့်တက်တာ၊ထိုင်းနိုင်ငံကိုကော်ဖီဆိုင်တင်ပို့ခွင့်ပိတ်လိုက်တာစတာတွေကြောင့်မြန်မာကော်ဖီဈေးကွက်ကခံမရခက်တဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့မြန်မာနိုင်ငံကော်ဖီအသင်းဒုတိယဥက္ကဋ္ဌဦးမင်းလိုင်ကပြောပါဗျ။မြန်မာနိုင်ငံကထွက်တဲ့ကော်ဖီစိမ့်ကိုနယ်စပ်လမ်းကြောင်းကနေတရုတ်နိုင်ငံကိုတင်ပို့နေပြီးပင်လယ်ရေကြောင်းကနေဆွစ်ဇာလန်၊ထိုင်ဝမ်၊တရုတ်၊ထိုင်း၊အမေရိကန်၊ဗြိတိန်၊အိုက်စ်လန်၊တောင်ကိုရီးယား၊ဂျပန်၊ဂျာမနီအပါအဝင် UAE နိုင်ငံတွေကိုကုန်ကြမ်းအဖြစ်တင်ပို့ရောင်းချနေတာဖြစ်ပါတယ်။မြမကော်ဖီကပြပဈေးကွက်မှာအရေးသွေးပေါ်မူတည်ပြီးတန်ကိုအမေရိကန်ဒေါ်လာ9500ကနေ8300လောက်ထိပေါက်ဈေးရရှိပါတယ်။ပြည်တွင်းဈေးကွက်မှာတော့ကော်ဖီတစ်ပိတ်သာကို2500ဝန်းကျင်ပေါက်ဈေးရှိနေတာဖြစ်ပါတယ်။
ရှမ်းမြောက်တိုက်ပွဲတွေကြောင့်ရောဘတ်တင်ပို့မှုရပ်တန့်သွားပြီးဈေးနှုန်းဝင်လဲကျဆင်းနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နဆက်ကုန်သွယ်ရေးလမ်းကြောင်းတွေပိတ်သွားတဲ့ဆိုရောဘတ်ရောင်းဝယ်မှုတွေပါရပ်တန့်သွားတယ်လို့ရောဘတ်စိုက်ပျိုးရောင်းဝယ်သူတွေကပြောပါတယ်။
မြန်မာရောဘစုစုပေါင်းရဲ့85ရာခိုင်နှုန်းလောက်ကတိယနိုင်ငံကိုအဓိကတင်ပို့နေရတာဖြစ်ပါတယ်။လက်သလုံးမှာတော့မူဆယ်တရာ5မိုင်ပါဝင်မြန်မာတိယနိုင်ငံကအဓိကကုန်သွယ်ရေးစခန်းအားလုံးမှာကုန်သွယ်မှုကိုရပ်နားထားရတာဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာ19ရက်နေ့ကပြင်သွင်းစည်းကွင်းမှာရောဘတပေါင်းကို1800ဝန်းကျင်လောက်ထိပေါင်းစည်းရှိခဲ့ပြီးမယ်။နိုဝင်ဘာတတိယပတ်မှာတော့တပေါင်းကို1500ဝန်းကျင်ထိကျဆင်းသွားတယ်လို့မော်လမြေမြို့နယ်ကရောဘာစိုက်ပျိုးရေးလုပ်ငန်းသူကပြောပါတယ်ရောဘာကိုပြင်ပတင်ပို့ဝင်ရချင်းကလည်းဘဟုဘဲရဲ့တတော်လိုက်ရင်းညူစီ2300နဲ့ဈေးဖြတ်ဆောင်ရွက်ရတာကြောင့်နှစ်နောင်မှုတွေရှိခဲ့တယ်လို့ရောဘာစိုက်ပျိုးရောင်းဝယ်သူတွေကပြောဆိုထားပါတယ
်ပြည်တွင်းမှာမြေပဲဈေးတွေဇက်တိုက်ကျဆင်းနေပါတယ်တရုတ်နိုင်ငံကမြေပဲဆန်တင်ပို့နိုင်ခြင်းမရှိတဲ့အတွက်ပြည်တွင်းမှာမြေပဲဈေးတွေဇက်တိုက်ကျဆင်းနေပြီးမြေပဲဆိုင်တောင်သူတွေရှုံးနဲ့ရင်ဆိုင်နေရပါတယ်မြေပဲဈေးနှုန်းတွေကအသစ်ထွက်ရှိတဲ့အော်တိုဘာကနေအခုနိုဝင်ဘာလအထိဇက်တိုက်ကျဆင်းလာတာဖြစ်ပြီးလက်ရှိမြေပြင်မှာမြေပဲစီဇန်တပိတ်တာကို9000ကျပ်ဝန်းကျင်မြေပဲအနီလုံးစံနဲ့မြေပဲအဖြူလုံးစံကတော့တပိတ်တာကို9200ကျပ်ဝန်းကျင်အထိပေါက်ဈေးရှိနေပါတယ်တူလောင်နိုင်တဲ့မြေပဲအတောင်အချောက်က25ပေါင်ကို15500ကျပ်စက်ကြမြေပဲအတောင်က25ပေါင်တရင်းကို16000ဝန်းကျင်ပေါက်ဈေးရှိနေတယ်လို့ဆိုပါတယ်
အဆုံးပေါ်နေလို့ပြောမှုဆိုမှာပဲဟိုလက်ကကျွန်တော်တို့ဝယ်တော့လေကျွန်တော်တို့ဟိုဟာဘောကျွန်တော်တို့အရင်ကြီးခဲတော့ကတော့ရေမျိုးတော်ဝယ်တော့ကတင်း6000တင်းကတော့ပြထားတော့ဝယ်ကြရလေအခုကြတော့သူကသဘိတာကို5000မှတ်ချက်လေးနဲ့ဝယ်တာဆို7000လောက်တဲ့ထောက်ဝယ်လို့ဝါဝါပေါ်မှာနောက်ဆုံးနေလို့ပြောမှာပေါ့အရင်ဟိုဟာဘောဘယ်လိုမှမကြိုက်တော့
မြေပဲတရေကကိုစိုက်ပျိုးချိန်ကနေရိတ်သိမ်းချိန်ထိစိုက်ပျိုးစရိတ်6သိန်းကနေ8သိန်းလောက်ထိကုန်ကြပြီးတရေကမြေပဲအတောင်တင်း30ထွက်ရှိတဲ့တောင်သူတွေပါစိုက်စရိတ်ဆုံးရှုံးမှုနဲ့ကြုံတွေ့နေရတာဖြစ်ပါတယ်တောင်သူဖွံ့ဖြိုးရေးအဖွဲ့အစည်းတွေနဲ့ပြည်တွင်းကကုမ္ပဏီတချို့ကတော့လောင်နှမ်းဝင်မြေပဲနီတောင်25ပေါင်တရင်းကို25000ကျပ်မြေပဲအဖြူတောင်25ပေါင်တရင်းကို25500ကျပ်သတ်မှတ်ပြီးတင်းပေါင်း8000လောက်ကိုတောင်သူတွေထံကနေဓာတ်ရိုက်ဝယ်ယူသွားမယ်လို့ထုတ်ပြန်ထားပါတယ်
အထမနော်ဟာဝေဒီဘက်ကိုဖြစ်တာဒီလိုဆိုရတာဒီဘက်ကောင်ဒီဘက်ကမကောင်တော့ပထမဆုံးဒီဘက်အဲလေတဲ့တို့ရအနေနဲ့ကကစားမြောက်မှာပြက်နေတဲ့အခက်အခဲလေးတွေတောင်းသူတို့သွားရလာရာကုံသားတွေကဒီစေဘုဆောင်လိုက်ပါအစ်မကြည့်ဘူးဆိုတဲ့အတွက်ကြောင့်တောင်းသူလိုကထွေတာတွေပို့ကုန်လုံးလားရှင်တွေကဒီဘက်ပြေးတင်တော့လေသူတို့မစွန်လာရေးကြောက်ပေါ့ဒီစီးပွားရေးသမားမှာအကျောင်းနဲ့ဒီနည်းမျိုးနာမမရှိတော့ဘူးဒါကြောင့်ဒီဘက်ကမှာတော့ပုံမှန်ဈေးကွက်ရခိုင်ရရှိခဲ့တယ်ဒီနေ့ကျပုံမှန်ဈေးကွက်မရှိဘူးလို့ပြောမှာတကယ်နဲ့တကယ်ရောင်းရွက်တာမရှိတာမတူကြဘူးအတူတည်းအတွက်ကြောင့်တောင်းသူရဒီဘက်စောင့်တဲ့ဘင်းကိုနှွားလိုက်လို့တဲ့လေဘက်တစ်ဖွဲတကယ်ကောင်းတဲ့ဘက်မှာငါးဘက်ကတကယ်ထက်တော့အားရဲ့အခွင့်အမ်းကိုသူတို့ပြည့်တဲ့ဈေးကွက်နဲ့တယောက်ဆက်လို့ရှိရဲ့တောင်းသူရဒီကအခွင့်အမ်းခမာမားနဲ့လိုက်ကြည့်လိုက်တဲ့ဆိုရင်ငွေက6သိန်းဆက်9သိန်းကျော်လောက်ရမှာတောင်းသူတွေက
လက်ရှိမှာမြေပဲအနီလုံးစံကတရုတ်ကိုတင်ပို့နိုင်ခြင်းမရှိတဲ့အတွက်မြေပဲအဖြူလုံးစံထက်ဈေးကျနေတဲ့အပြင်အယောင်းဝယ်ပါမရှိသလောက်ဖြစ်နေပါတယ်။မကွေးကုန်စည်တိုင်းမှာတော့မြေပဲအနီလုံးစံကတပိတ်တာကို9300ကျပ်ကနေ9500ကျပ်ပေါက်ဈေးရှိပြီးမြေပဲအဖြူလုံးစံကတော့တပိတ်တာကို9500ကနေ9600ကျပ်ပေါက်ဈေးရှိနေပါတယ်။အွန်လိုင်းကုန်စည်တိုင်းမှာတော့မြေပဲအဖြူလုံးစံကတပိတ်တာကို9500ကျပ်လောက်ပေါက်ဈေးရှိနေပါတယ်။
အခုဆက်ပြီးနိုဝင်ဘာလ15ရက်ကနေ23ရက်နေ့ထိဈေးကွက်တွင်တည်ကြနေပြီဖြစ်သွားတယ်။လေယာထွက်ကုန်ပြီးနေစဉ်တွေကိုပြောပြပေးချင်ပါတယ်။ရန်ကုန်ဈေးကွက်မှာပြီးခဲ့တဲ့နိုဝင်ဘာ19ရက်နေ့ကပစ်စင်ကုန်ရက်အားစီအမျိုးသားတန်ကို38,500ကျပ်ပေါက်ဈေးရှိခဲ့ပြီးနိုဝင်ဘာ23ရက်နေ့မှာတော့32,500ကျပ်ထိဈေးကျဆင်းသွားပါတယ်။ရက်ပိုင်းတွင်တန်ကို7,500လောက်ထိကျဆင်းသွားတာပဲဖြစ်ပါတယ်။ ပြီးခဲ့တဲ့နိုဝင်ဘာဒုတိယပတ်ကတော့ဘက်စငုံရဲအာဆီအမျိုးသားတံတန်းကို39သိန်းကျပ်လောက်ကြီးဈေးမြင့်တက်ခဲ့ပူပါတယ်ဘဲကုံတွေကတော့ပြင်တွင်မှာမက်ပယ်နဲ့ဘက်စငုံကလက်ကျန်နေနေပြီဖြစ်တဲ့အတွက်ဈေးထက်မှန်ကျဆင်းနိုင်ခြင်းမရှိတော့ဘူးလို့သုံးသပ်ထားကြပါတယ
်တရုတ်ဘက်ကဝင်ရောက်လာတဲ့ကြက်သွင်ပြူဂျူကုတ်ကတော့နေဆက်လမ်းကြောင်းတွေပိတ်ထားလို့ပစ္စည်းအဝင်နေပြီးဈေးမြင့်တက်နေရာကနေအခုတစ်ပတ်မှာတော့ဈေးနှဲငယ်ပြန်ကျဆင်းသွားပါတယ်ရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာပြီးခဲ့တဲ့နိုဝင်ဘာဒုတိယအပတ်ကကြက်သွင်ပြူဂျူကုတ်တစ်ပိတ်သားကို13,500ကနေ14,500ကျပ်ကြားပေါက်ဈေးရှိခဲ့ပြီးနိုဝင်ဘာ21ရက်နေ့မှာတော့တစ်ပိတ်သားကို12,500ကနေ13,500ကျပ်ကြားဈေးဖြစ်ပေါ်ခဲ့ပြီးတစ်ပတ်အတွင်းတစ်ပိတ်သားကို1,000ကျပ်ဈေးပြန်ကျဆင်းသွားတာကိုတွေ့ရပါတယ်ရှမ်းပြည်နယ်အောင်ပန်းဒေသအတွက်ကြက်သွင်ပြူဈေးတွေကတော့အမျိုးအစားလိုက်တစ်ပိတ်သားကိုကျက် 1,500 ကနေ 12,000 ကျက်ကြားမှာဈေးငိမ့်နေတာတွေ့ရပါတယ
်တရုတ်နယ်စပ်မူဆယ်လင်းကြောင်းပိတ်ထားလို့ဝယ်လဲပြောင်းပြီးဈေးအနေရကနေမိုင်းလိုက်20ခန့်ကနေပြောင်းလဲတင်ပို့မှုရှိလာလို့နိုင်မျိုးစုံစီကပြင်မြင့်တက်လာပါတယ်မန္တလေးစီကွယ်မှာနိုဝင်ဘာ23ရက်နေ့ကနန်းနဲ့စမုတ်တအိတ်ကို 28,500 ကနေ 35,500 ကျက်တွင်ပေါင်းစီရှိပြီးတအိတ်ကိုတတောင်းကနေနဲ့တောင်းကြကြစီတက်လာပါတယ်။နတ်ပြည်ယူယူက33,500ကနေ35,500ကျကြပေါင်းစီရှိနေပြီးတအိယူ2000ကျက်။နန်းညူကတအိယူ28,000ကနေ28,000ကျကြပေါင်းစီရှိနေပြီးတအိယူ1000ကျက်အတီးတီးဈေးပြတက်လာတာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်စင်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။
တိုက်ပွဲတွေကြောင့်လေယာထွက်ကုန်စေးတိုက်ခိုက်နေတာကို The Farmer Times Media ကပြောပြခဲ့တာပါအခုတော့ဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာအင်းလေးဒေတာရဲ့အလှမ်းဝင့်နေတဲ့ဇီဝကေယထင်းသိမ်းကိုပြောထားပါတယ်အင်းလေးကရေပြောဆိုင်ရဲ့ဒေကောလာနေပါပြီဓာတ်မြေဩဇာအလွန်ကျွံသုံးဆွဲတဲ့အတွက်လဲဗေဒဝင်တွေအလွန်ထူထပ်ပြီးပိုးသက်ဆေးတွေကြောင့်ကံရွေတွေပါညပတ်လာသလိုဇီဝကေယစနစ်တွေလည်းထိခိုက်ပျက်စီးလာနေပါတယ်။နားလောင်ပြပြပေးပါဦးခင်ဗျာ
။ရှမ်းတုံနမောကအီလီကန်ထဲကဂျုံမျော်တွေခြေတန်းရှင်အိမ်တွေခြေတစ်ဖက်နဲ့လှေလောကျတဲ့တလေတွေဟာထိမ့်သိမ့်ဆောင်ရှောက်ရမယ့်ယဉ်ကျေးမှုအမွေအနှစ်အဖြစ်ယူနက်စကိုကအတိအမှပြုထားတာပါ။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်တွေအတွင်းကျွန်းမြောဆက်ပြေးလုပ်ငန်းတွေအဆမတန်တိုးလာပြီးတော့အီလီကန်ဒေသစီမံအုပ်ချုပ်မှုအားနည်းနေတဲ့အတွက်အီလီကန်တိမ်ကောသွားမကိုဒေသခံတွေပိုးလို့ဆိုရင်လာနေပါတယ
်ဒီအင်းလေးကတို့တို့ရေရောတို့တို့တီလာပြီတို့တို့တိမ်လာပြီလေအင်းလေးဘာပါလို့ပြောတို့တိမ်လာပြီကျွန်တော်ငယ်တော့ရေဝါဆန်နပီဝါရင်မမိဘူးအခုတပေါင်းတကူးလာကြီးမှရေကျွန်တော်တီချောင်းလန်နေအောင်မြည်ကောက်ပြရရတယ်ဘလို့တီရောတိမ်လာဟာရေလည်းနေတယ်မြည်ထူလည်းတဲတယ်ဒီအရင်ကျွန်တော်ငငယ်တုန်းဆိုရင်အင်းလေးရေတောက်လို့ရတယ်အခုမှတောက်ရတာကြာပြီ
အင်းသားတို့ရဲ့အကြီးကအသက်မွေးဝမ်းကြောင်းတစ်ခုဖြစ်တဲ့ကျွန်းမျောဆိုင်ခင်တွေဆက်လက်တိုးချဲ့လာတာကြောင့်အီလီကန်ရဲ့ရေပြင်းနယ်နိမိတ်တွေလည်းကျင်းလာနေပါတယ်1980နောက်ပိုင်းမြန်မာတနိုင်ကလုံးနေပါတင်ပို့နေတဲ့အီလီကန်တွေကခရမ်းချီနီဆိုင်ခင်တွေမှာဓာတုအားဆေးနဲ့ပိုသက်ဆေးတွေအလွန်အကျွံအသုံးပြုနေတာကိုလည်းကုလသမဂ္ဂကတရားဝင်ပြောဆိုထားပါတယ်အဲ့ဒီဓာတုဆေးတွေကံရည်ပြင်းနေစိတ်ဝင်နေတဲ့အတွက်ရေရုညဉ့်ညံ့နေရပြီးရာသီကုန်ရိတ်သိမ်းထားတဲ့အပင်ခြောက်တွေကိုလည်းစနစ်တကျဆွန့်ပစ်တာမျိုးမရှိတဲ့အတွက်အီလီကန်ရဲ့မြင့်ငုံတဲ့အယုတ်ဆိုးစေတယ်လို့လည်းဝေဖန်ပြောဆိုတာရှိပါတယ်။အီလီကန်အနီးပတ်ဝန်းကျင်ကဂုံးမြေရေပေါ်မှာဆက်ပြိုရေးလုပ်ခဲ့ဖို့တဲ့ကွန်ညုံဝင်းကတော့လက်ရှိရေပေါ်ချမ်းလုံငန်းမှာလုပ်ကိုင်နေသူပါ။ဂုံးပေါ်ကစိုက်ခွန်းတွေဟာအီလီကန်ထဲကကျွန်းမျောစိုက်ခွန်းတွေကစိုက်သလောက်ပြီးနံမထွက်ဘူးလို့ပြောပါတယ်။အီလီကန်ထဲမှာပေါပေါမြများပေါက်တဲ့ပေါင်းပင်တွေကတော့ရေပေါ်ချန်ဆောက်ဖို့အလကားရတဲ့ကုန်ညံတွေပါ
ကျွန်တော်အင်တာရက်ကချန်လောင်နာရေထဲမှာငါရှားတာတာပဲရှိ
1990နဲ့2009ခုနှစ်ကြားအီလီကန်ထဲကကျွန်းမျောစိုက်ခင်းတွေ900ရခိုင်နှုန်းတိုးလာတယ်လို့မြန်မာအစိုးရရဲ့ကိန်းဂဏန်းတွေမှာဖော်ပြပါတယ်ဒေသခံတွေကလည်းဆက်ပြေးလုပ်ငန်းတွေရောမသွားပဲပိုးလိုတာတိုးလာတယ်လို့ပြောပါတယ်ကျွမျောတွေအချိန်တန်းလို့ဆွေးမြေ့ပြက်စီးသွားတဲ့အခါမှာခုတ်ထစ်ဆွန့်ပစ်လိုက်ပြီးနောက်တစ်ချံအစ်စ်တွေထပ်ပြီးတော့ဆောက်ရတာပါအဲ့ဒီလိုခုတ်ထစ်ပြီးတော့ဆွန့်ပစ်လိုက်တဲ့ကျွမျောတွေကြောင့်အီလီကန်ဆက်မှာတည့်ရဆွေးတွေစုပုံလာပါတယ်နာမည်မဖော်လိုတဲ့ဆက်ပြိုရင်းနဲ့မွန်မြေဝန်ကြီးဌာနအရာရှိတဦးကလည်းအီလီကန်ထဲမှာအခုလိုရေပေါ်ချံတွေတိုးချဲ့လောက်ကင်လာတာကြောင့် အလေးကလည်းပြက်စီလာပြီလို့ AFP ကိုပြောပါတယ်။တတ်မှတ်ထားတဲ့နေရာတစ်ခုမှာရေပေါ်ချန်လုပ်ငန်းတွေကိုလုပ်ကိုင်ဖို့တည်သံတရအစိုးရကကြိုးပမ်းခဲ့ပေမဲ့လည်းသူတို့မှလည်းဒေသခံတွေလိုက်နာနိုင်အောင်စီမံခန့်ခွဲနိုင်တဲ့ရင်းမြစ်တွေမရှိကြဘူးလို့အဲ့ဒီအရာရှိကပြောပါတယ်။ဒါပေမဲ့လည်းကျုံမျိုးဆက်ပြွေးရေးလောက်ကိုင်းနေသူတောင်သူကိုညုံဝင်းကတော့သူတို့ကြောင့်အင်လီကန်ပြစီလာတယ်ဆိုတာကိုလက်မခံပါဘူး။အင်လီကန်ဘေးကဆက်ပြွေးခြံတွေမှာဆယ်စုနှစ်တွေနဲ့ချီတောင်ရရေခုတ်ထွင်မီရှိုတာအဲ့ဒီကမြေတွေအင်လီကန်နဲ့စီးဝင်လာတာတွေကြောင့်ကန်တိန်ကောလာတာလို့သူကပြောပါတယ်။ငါဖန်သမားတွေကတော့ရေပေါ်ခြံတွေကထွက်လာတဲ့ဓာတုစေဘော်တွေကြောင့်ရေတွေညံ့ညမ်းလာတယ်လို့ပြောပါတယ်။ငါအတော်များများပျောက်ကုန်တယ်လို့လည်းသူတို့ကပြောပါတယ်
။ဟိုဆက်ကောနဲ့ငါမြူးဒီတော့ဟူရှက်ပတ်တော့ငါရန်လီငဖေးလီငဖိန်းဂျွန်ထွေဆက်ချဲခါတော့ဤရတီလောမစူပါဘူး။ငါလည်းကရှက်တော့အဆင်ပြေ
။2019ခုနှစ်ကုလသမဂ္ဂရဲ့အစီရင်ခံစာတရားမှာတော့အီလီကန်တဲကရေပေါ်ခြံတွေမှာဓာတုအားစေတွေနဲ့ပိုးသတ်စေတွေကိုအလွန်အကျွံသုံးနေတဲ့အတွေ့အီလီကန်တဲကရေတွေညဉ့်ညမ်းလာပြီးအနီဝန်းကျင်ကဇီဝကေရစနစ်ကိုပါထိခိုက်ပျက်စီးလာနေတယ်လို့ဖော်ပြထားတာပါ2019ခုနှစ်တုန်းကတော့အီလီကန်ထိုင်းသိမ်းကာကွယ်ရေးဥပဒေမူကြမ်းတရက်ကိုရှမ်းပြည်နယ်လွှတ်တော်မှတင်သွင်းခဲ့ပါသေးတယ်အဲ့ဒီမူကြမ်းမှာတော့ကုန်းမြင်တဲ့ရေချိုသေးတာကေဟာစနစ်တွေထဲကစီဝမျိုးစုံမျိုးခွဲတွေကိုထိန်းသိမ်းရင်းနဲ့ရေရှည်စင်ဆက်မပြတ်ထောက်ယူအသုံးပြုနိုင်အောင်ဟန်ချက်ညီစွာထိန်းယူပေးမဲ့လုပ်ငန်းစဉ်တွေပါရှိထားတာပါဒါပေမဲ့လည်းမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေကြောင့်အဲ့ဒီမူကြမ်းရောအခြားသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေပါလက်ရှိအချိန်ထိအကောင့်အထည်ပေါ်မလာသေးပါဘူးရာသီဥတုပြောင်းလဲမှုလူဦးရေတိုးတက်မှုနဲ့ဆက်ပြွေးရေးလုပ်ငန်းတွေတိုးချဲ့မှုအပါအဝင်လူတို့ရဲ့လောရသွေးကြောင့်လွန်ခဲ့တဲ့ဆယ်စုနှစ်တွေကတည်းကအီလီကန်ရဲ့ရေဝေရေလဲဒေသတွေမှာသဘာဝပတ်ဝန်းကျင်ရောရေအရည်အသွေးတွေပါကျဆင်းလာတယ်လို့လဲကုလသမဂ္ဂကထောက်ပြထားပါတယ်။ကမ္ဘာလက်ခီးသွားလုပ်ငန်းကိုမိခိုနေရတဲ့စီးပွားရေးလုပ်ငန်းတွေလည်းအီလီကန်တင်ကောလာမကိုစွရင်းနေကြပါတယ
်။အဲ့ဒီစီးရင်လုပ်ငန်းကပိတ်ထားတာဟိုဟာဖွင့်နေတာမရောက်တာ3နှစ်လောက်ရှိသွားပြီဆိုတော့ဒီကြားထဲမှာကျွန်တော်ဟိုဘယ်လိုပြောမလဲဘလိုမျိုးလေခုပြည်တွင်းခီးသွားဧည့်သည်လောက်ပဲမိခိုနေရတဲ့သဘောမှရှိရဗျအရင်တော့တော့ကျွန်တော်ငငယ်တုန်းကရေပြင်အီလီယာအခြေကြီးလေပြီးတော့မှအင်းလေးကန်ဆိုတာရွာနဲ့ခြံနဲ့ရေနဲ့ဒါပဲရှိတာအခုနောက်ပိုင်းကျတော့ကျွန်းမျိုးတွေကမတရားတူချဲလာတာတွေလည်းပါတယ်နော်ပြီးတော့ဟိုဓာတုသေးတွေလည်းများလာတဲ့အခါကျတော့ကျွန်တော်တို့သုံးနေတဲ့ရေကအစားကျွန်တော်တို့ကဟိုမနေကြီးကိုဟိုပြန်ပြီးတော့ဆန်းစစ်နေရတဲ့ပုံစံမျိုးမှရှိရဗျ
COVID-19 ကရောဂါမဖြစ်ခင်တုန်းကတော့အင်းလေးကန်စီလာတဲ့ကမ္ဘာလိုက်ခီးတဲ့ကနှစ်ဆင်းသိန်းဝန်းကျင်ရှိပြီးဝင်ငွေကလည်းကျပ်တန်းတဲ့ချီရှိခဲ့ပါတယ်။2021ခုနှစ်စစ်တပ်ကအနာသိမ်းလိုက်ပြီးတဲ့နောက်မှာတော့နိုင်ငံတော်ဝန်စီရင်မတည်ငြိမ်မှုတွေကြောင့်စီးပွားရေးလုပ်ငန်းတွေပြန်ပြီးတော့နှလန်းမထူနိုင်ရသေးချိန်မှာအင်းလေးကန်ထိန်းသိမ်းဆောင်ရှောက်ရင်းနဲ့စီးပွားကေရထိန်းသိမ်းရေးလုပ်ငန်းတွေလည်းအခုချိန်ထိတော့အလံဝေနေဆဲဖြစ်ပါတယ်။ကျမနှံလောက်ပါ
လပလုံးနဲ့အင်းလေးကန်ရဲ့သဘာဝပတ်ဝန်းကျင်ထိခိုက်နေပြီးထိမှုခက်နေတာကိုနားလောင်ပြောပြခဲ့တာပါအခုလိုပတ်စင်ကန္နာရီအပီမှာတော့ VO American တန်ရဲ့စနေညအစည်းအဝေးဆုံးမသက်ခင်သတင်းချင်းချုပ်ကိုဇော်ဝင်းလိုင်တလှည့်ပြောပြပေးပါအောင်ခင်ဗျာ
ဒီနေ့ဟာမတ်စ်အဖွဲ့အစည်း၄ရက်ကြာအပြစ်ခတ်ရဆဲထားတဲ့ဒုတိယနေ့ဖြစ်တဲ့ဒီကနေ့နိုဝင်ဘာလ25ရက်နေ့မှာအစ္စရေးတစားကန14ယောက်ကိုဟာမတ်စ်အဖွဲ့ကပြန်လွတ်ပေးဖို့ရှိပြီးအပြန်အလှန်အဖြစ်ပါလက်စတိုင်းအကျဉ်းသား52ယောက်ကိုပြန်လွတ်ပေးမယ်လို့အစ္စရေးအရာရှိတွေကပြောပါတယ်။ကာတာ၊အီဂျစ်နဲ့အမေရိကန်ပြည်ထောင်စုတို့ကြားဝင်ပြီးအစ္စရေးနဲ့ပါလက်စတိုင်းအကြားအာဏာပိုင်တွေကြားရရှိထားတဲ့သဘောတူညီချက်အရဟာမတ်စ်အဖွဲ့ကအစ္စရေးတစားကန်စုစုပေါင်း50ကိုပြန်လွတ်ပေးဖို့ရှိပြီးအစ္စရေးဘက်ကလည်းပါလက်စတိုင်းအကျဉ်းသား150ကိုပြန်လွတ်ပေးရမှာဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံနဲ့နယ်တစားဖြစ်တဲ့တရုတ်နိုင်ငံတောင်ပိုင်းမှာတရုတ်စစ်တပ်ကဒီကနေ့နိုဝင်ဘာလ25ရက်နေ့ကစတင်ပြီးစီးရဲလက်ချက်မှုတွေပြုလုပ်နေပါတယ်။တရုတ်နိုင်ငံတောင်ပိုင်းစစ်ဒေသအတွင်းကကြီးတက်အနေနဲ့လျင်မြန်စွာတုံ့ပြန်နိုင်မှု၊နေဆက်ဒေသကိုပိတ်ဆို့ထိန်းချုပ်မှု၊ပြစ်ခတ်တိုက်ခိုက်နိုင်ရေးစွမ်းကိုစစ်ဆေးဖို့အတွက်ရည်ရွယ်တာဖြစ်တယ်လို့တောင်ပိုင်းစစ်ဒေသသတင်းနဲ့ပြန်ကြားရေးဌာနပြောခွင့်ရလေတပ်အကြီးတန်းဗိုလ်မှူးကြီးထန်ကျွင်းလီကပြောတာကိုတရုတ်အစိုးရသတင်းမှာဖော်ပြထားပါတယ်ခင်ဗျာ။
ကျေးဇူးပါကိုစောင်းဝလိုင်းရေအခုလိုသတင်းချင်းချုပ်ပြီးမှတော့ VO ရဲ့စနေညအစီအစဉ်ကဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ El Santos and Helen Cordian တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်တော်ရရှင်များနဲ့တကွာ မြန်မာပြည်သူပြည်သားအလုံးဘေးပြာဝေကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလည်းအိတ်ဆက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။This program